Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် American ပြည်တော်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ23ရက်နေ့တောက်ချာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ24.50-51လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေချပါစေရှင်ကျမသင်ကြီးထိုက်ပါဒီမနေ့ခင်းစီစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြမှာပါဒီမနေ့နားဆင်ရမယ့်အထဲမှာတော့ယူကရိန်းရဲ့ကုလလုံခြုံရေးကောင်စီမှဆွေးနွေးကြတဲ့သတင်းရိုဂျာအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်ကနောက်ထပ်ဒေါ်လာတန်190ကျော်ပေးမဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြမှာပါခင်ဗျာ
ကောင်းပါပြီရှင်စစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဟာအတူအယောင်ဖြစ်မယ်လို့ကုလလူခွင့်ရေးအထူးကိုယ်စားလှယ်ကသတိပေးပါတယ
်။ It's not going to be an election. It is a fraud. Is it? It is.
မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Thomas Andrew ပါရှင်းမကြိုက်ခင်မှာအပြည့်စုံနားဆင်ကြရပါမယ်။ကင်းပြင်းနေတဲ့စကိုင်းတိုင်းအတွင်းကစစ်ရေးအခြေအနေတဘာဝဘေးဒဏ်နဲ့အရေးမြန်မာတို့ဆောင်ရမ်းရှောင်ရမ်းတို့ကိုလည်းတင်ပြပေးပါမယ်။နောက်ပိုင်းမှာတော့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုလည်းနှาศင်ချရမှာဖြစ်ပါတယ်။အခုရေဆုံးတော့ထိတ်တက်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံမှုကျော်တို့ပြောပြပေးကြပါဦးရှင
်။ဒီကိမာနျူကလ িয়ার ဆစ်ဖြစ်မဲ့အရေးပြောဆိုနေတာဟာလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့ရုရှားထိန်းချုပ်ရာဒေသတွေမှာလူမှုစန္ဒခံယူမဲ့အစီအစဉ်အားလည်းကုလသမဂ္ဂဘရင်ဂျင်နဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးလက်အောက်ခံဖြစ်သွတ်သွင်းတဲ့လုပ်ရတာဖြစ်လိမ့်မယ်လို့ကုလသမဂ္ဂအကြီးအကဲကလွန်ညွန်ရေးကောင်စီကိုပြောလိုက်ပါတယ်။အရင်ကစဉ်အောင်မစဉ်းစားဘူးတဲ့နျူကလ িয়ার ဆစ်ဖြစ်မဲ့ရေးဟာအခုခါဆွေးနွေးစရာကိစ္စဖြစ်လာနေတာလက်ခံနိုင်စရာမရှိကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကကြာသပတေးနေ့လွန်ညွန်ရေးကောင်စီအစည်းအဝေးမှာပြောဆိုခဲ့တာပါ။နျူကလ িয়ার နဲ့ချင်းချောက်မှုတွေယူကရိန်းစစ်ပွဲကစိုးရွားတဲ့လုပ်ရည်ရက်တန်အောင်ရုရှားကိုတောင်းဆိုရဖို့အမေရိကန်ကလည်းလွန်ညွန်ရေးကောင်စီမှာတိုက်တွန်းတော်ပါတယ်။အမေရိကန်ရုရှားနဲ့ယူကရိန်းနိုင်ငံတွေကထိတ်တန့်တန်တမန်နေလွန်ညွန်ရေးကောင်စီအစည်းအဝေးကိုတက်ခဲ့ကြပြီမဲ့လူချင်းတော့မဆုံးကြပါဘူးနိုင်ငံတကာခေါင်းဆောင်တွေတယောက်ကျတဲ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေချိန်မှာပဲယူကရိန်းစစ်ပွဲမှာထူးခြားတဲ့အပြောင်းလဲတွေလည်းပေါ်ပေါက်နေတာပါဒုတိယကမ္ဘာစစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ရုရှားကအရန်တပ်တွေခေါ်ယူထားသလိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ရုရှားနိုင်ငံကတိုင်းပြည်ကိုချင်းချောက်မှုတွေကိုကာကွယ်ဖို့နီလန်ပေါင်းစုံသုံးမယ်လို့လည်းချင်းချောက်ထားပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့အစဉ်အချိန်မဲ့နျူကလ িয়ার နဲ့ချင်းချောက်မှုတွေရပ်ဖို့လွန်ညွန်ရေးကောင်စီဖော်ဝင်ရှင်းရှင်းလင်းလင်းသတင်းစကားပါကြဖို့ပြောဆိုခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးပြောနေတဲ့အချိန်မှာရှေ့မနေခဲ့တဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဗရော့ကတော့နျူကလ িয়ার နဲ့အရန်တပ်တွေခေါ်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးပြောဆိုတာမျိုးမရှိခဲ့ပဲယူကရိန်းရှေ့ပိုင်းကရုရှားစကားပြောသူတွေပေါ်ဖိနှိပ်မှုတွေရှိနေတဲ့အကြောင်းပြောဆိုသွားပါတယ်
ယူကရိန်းစစ်ပွဲမှာယူကရိန်းစစ်ပွဲအတွက်ရုရှားမှာစစ်တပ်အရန်အင်အားတွေကိုတစိမ့်တစ်ပိုင်းစုစည်းဖို့ရုရှားသမ္မတဗလာဒီမာပူတင်ကအမိန့်ထုတ်ပြန်လိုက်ပြီးနောက်ရုရှားနိုင်ငံသားအများအပြားဟာတိုင်းပြည်ကနေထွက်ခွာဖို့တကြောင်သွားလင်းလက်မှတ်တွေကိုအလူအရက်ဝယ်ယူနေကြပါတယ်။ကနဦးနေနဲ့စစ်သား3သိန်းအထိစုသွားမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုင်ဂိုကရုံးမြင့်တိုင်ကနေပြောဆိုခဲ့ပါတယ်။လင်းလက်မှတ်ဈေးတွေဟာခေါင်ခိုက်တဲ့အထိမြင့်တက်သွားပြီးနေဇာထွက်ခွာခွင့်နဲ့ပိတ်မှနဲ့သမရဘူတင်အနေနဲ့အရန်အင်အားတွေကိုအပြည့်အဝစုစည်းဖို့အမိန့်ထုတ်မှာကိုစိုးရိမ်နေကြပါတယ်။ဥရောပသမဂ္ဂလေကြောင်းလိုင်းတွေဟာပိတ်ဆို့အရေးယူမှုကြောင့်ပြန်တန်းခြင်းမရှိတော့ပေမဲ့ဆာဗီးယားလေကြောင်းလိုင်းတစ်လိုက်ပဲဆက်လက်ပြန်တန်းနေပါတယ်။ဒါအပြင်တူရကီလေကြောင်းလိုင်းလည်းဆက်လက်ပြန်တန်းနေပါတယ်။မော်စကိုကနေဆာဗီးယားမြို့တော်ဘဲလ်ဂိတ်ကိုပြန်တန်းတဲ့လင်းလက်မှတ်တွေဟာနောက်ရက်အတော်များများအထိရောင်းကုန်နေပြီဖြစ်ပါတယ်။မော်စကိုကနေအစ္စတန်ဘူးနဲ့ဒူဘိုင်းတို့လိုနေရာကိုယူယူဒန်တကြောင်သွားလင်းလက်မှတ်တစ်စောင်ကိုဒေါ်လာ9100ကျော်အထိဈေးပေါက်နေပါတယ်။ဘဲဂိတ်အခြေစိုက်စစ်ဆန့်ရေးအဖွဲ့ပြောဆိုချက်အရရုရှားကနေဆာဗီးယားမြို့တော်ဘဲဂိတ်ကိုအောက်တိုဘာလအထိလင်းလက်မှတ်မရှိတော့ဘူးလို့ပြောဆိုထားပါတယ်။ဒါအပြင်တူရကီ၊ဂျော်ဂျီယာနဲ့အာမေးနီးယားကိုသွားတဲ့လက်မှတ်တွေလည်းရောင်းကုန်ထားပြီလို့ပြောဆိုထားပါတယ်
။မြန်မာနိုင်ငံနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်ပြည်တွင်းပြည်ပကရိုဂျာတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဖြင့်နောက်ထပ်ဒေါ်လာတန်190ကျော်ပေးမယ့်အကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။အခုပေးမယ့်အကူအညီနဲ့ဆိုရင်ရိုဂျာ9,400ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့2019ခုနှစ်ဩဂုတ်လကစလို့အမေရိကန်ကထောက်ပံ့နေတာ1.6 ဘီလီယံနီးပါးရှိနေပြီလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြာသပတေးနေ့ထုတ်ပြန်ချက်မှာပြောဆိုထားတာပါ။ ကူညီပေးမဲ့ထဲကဒေါ်လာ93သန်းကျော်ကိုအမေရိကန်နိုင်ငံဝန်ကြီးဌာနကတဆင့်ပေးမှာဖြစ်ပြီး89သန်းကျော်ကိုအမေရိကန်နိုင်ငံကကူညီပေးရေးအေဂျင်စီ USAID ကတဆင့်ပေးမှာဖြစ်တဲ့အကြောင်းလည်းပြောပါရယ်။ကူညီပေးမဲ့ထဲက138သန်းနီးပါးကိုလူမျိုးလုံးရှင်းလင်းမှုနဲ့လူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလူမျိုးပြောင်းရှင်းလင်းမှုတွေကနေအသက်မသေလွတ်မြောက်လာသူတွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်94000ကျော်နဲ့အင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒေသခံလူမှုအသံဝင်တွေ30%သွားမှဖြစ်ကြောင်းလည်းဝန်ကြီးပလင်ကင်ကကြေညာချက်မှာပြောဆိုထားပါမြန်မာနိုင်ငံနဲ့စစ်တပ်ကတော့လူမျိုးတွန်းအောင်ရှင်းလင်းမှုလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်တွေကိုညှင်းဆန်ထားပြီးရိုဟင်ဂျာဆွေးရောက်တွေရဲ့တက်ခိုက်မှုကိုတုံ့ပြန်တဲ့နေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေဖြစ်နေပြောဆိုထားပါတယ်ဝန်ကြီးပလင်ကင်ကတော့မြန်မာနိုင်ငံကအကြမ်းဖက်မှုတန်ခံရသူတွေနဲ့နေရဲဆုံးခွာသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်မှုတွေအားပေးကူညီမှုတွေနိုင်ငံတကာကအရှိန်မြင့်ညကိုလည်းတိုက်တွန်းခဲ့တာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကလည်းရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေဒေါ်လာတန်1000လောက်ရနိုင်မှုမျှော်လင့်ထားတဲ့အကြောင်းမေလမှာကျင်းပတဲ့အလှူရှင်စည်းဝေးမှာပြောဆိုထားပါတယ်ခင်ဗျာ
စကိုင်းတိုင်းလေရကုံကျွရကစာတင်ချောင်းပေါ်လေချောင်းပစ်ခတ်မှုမှာကလင်းငယ်12ဦးသေဆုံးခဲ့တဲ့ဆိုတာမဟုတ်ဘူးလို့စစ်ကောင်စီဘက်ကညွှန်ဆိုပါတယ်ဒီပရင်းမျိုးနဲ့လေရကုံရွာကစာတင်ချောင်းပေါ်မြန်မာစစ်တပ်ရဲ့လေချောင်းတိုက်ခိုက်မှုမှာကလင်းငယ်12ဦးအပါအဝင်လူ73ဦးသေဆုံးခဲ့တဲ့အကြောင်း UNICEF အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတင်တဲ့လူအခွင့်အဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းရဲ့ထုတ်ပြန်ချက်တွေဟာမှားယွင်းနေပြီးကလေးငယ်17ယောက်တည်ဆုံးတယ်ဆိုတာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောဆိုခဲ့ပေမဲ့ကလေးငယ်တည်ဆုံးတဲ့အရေးအတွက်အထူးကြကိုတော့ပြောကြားခဲ့ခြင်းမရှိပါဘူး
။ဒီပြင်အခြေအနေမှန်၏ကိုမဆုံးသားမဲ့နဲ့တရင်ထုတ်ပြန်ခဲ့တာရှိတယ်။ဒီနိုင်ငံတော်အစိုးရနဲ့တရားဝင်ဆက်ဆံသက်သွယ်ဆက်ဆံနေတဲ့သူတို့နဲ့ဆက်ဆံနေတဲ့ဝန်ကြီးဌာနတွေကိုမေးမြန်းတာတို့ဆုံးသားတာတို့လုပ်ပြီးမှကျွန်တော်ထုတ်ပြန်တင်တယ်လို့ပဲကျွန်တော်ပြောခြင်းပါတယ်။
KIO နဲ့ PDF အဖွဲ့တွေကအရတားတွေကိုလူသားတိုင်းဖြစ်အသုံးချနေတာကြောင့်တိုက်ခိုက်မှုအတွင်းအရတားတွေထိခိုက်ခဲ့တာလို့ဗိုလ်ချုပ်ဇော်မင်းထွန်းကဆိုပါတယ်။ကလေးငယ်တွေစာတင်နေချိန်လေကြောင်းကနေပစ်ခတ်ခဲ့တဲ့အတွက်ကလေးငယ်9ဦးထက်မနည်းသေဆုံးခဲ့တယ်လို့အဲ့ဒီဒေသမှာရှိနေသူတွေက VOA ကိုအစောပိုင်းမေးမြန်းချက်တွေမှာပြောကြားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာစာတင်ကြောင်းတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ရာဇဝတ်မှုအဖြစ်လူ့အခွင့်အရေးအဖွဲ့တွေဘက်ကရှုံချပြောဆိုပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတော့မြန်မာနိုင်ငံအတွင်းမှာနိုင်ငံတကာရာဇဝတ်မှုကျူးလွန်နေသူတွေအနေနဲ့တာဝန်ခံရမယ်လို့ပြောဆိုထားပြီးစာတင်ကြောင်းတွေနဲ့ဆေးရုံတွေအပေါ်တိုက်ခိုက်မှုဟာဆိုရင်လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုပြောင်ပြောင်တင်းတင်းချုပ်ဖောက်တာဖြစ်တယ်လို့ပြောဆိုထားပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တမြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေမနက်ခင်းသတင်းတွေကိုနားဆင်နေရတာပါအမျိုးသမီးတွေရက်ဖက်ဖွဲ့စည်းတွေကတက်ကြွလှူရှားသူတွေငင်းချမ်းစွာဆန္ဒပြသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်မှုနဲ့အီရန်လူမျိုးရေးတပ်ဖွဲ့ဝင်9ယောက်ကိုအမေရိကန်ဗန်နာယီဝန်ကြီးဌာနကပိတ်ဆို့တံခတ်မှုအစ်တွေချမှတ်လိုက်ပါတယ်။တံခတ်မှုအစ်မှာတော့အီရန်နိုင်ငံကကိုချင်းသိက္ခာထင်းထင်းရဲ့ရက်တပ်ဖွဲ့အကြီးကမိုဟာမက်ရိုစတာမီချက်မာကာချီနဲ့တီရန်မျိုးတော်ဆရာဒါရိုက်တာဟတ်အာမက်မီယာဇာယီတို့ပြုတ်ကိုပြစ်မှတ်ထားအရေးယူခဲ့တာပါမီယာဇာယီကိုတော့ရက်တပ်ဖွဲ့ကဖမ်းဆီးထားစဉ်မှာအီရန်မျိုးသမီးမာရှာအမီနီတီဆုံးမှုတွေဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရကယာရူးကအနာပေးထားတယ်လို့လည်းသတင်းတွေထွက်နေပါတယ်အသက်22နှစ်အရွယ်အမီနီယာစီးကဲနဲ့အညီခေါင်းစီးပေါ်မှာမချုံလို့ဆိုတော့ဆွဆွဲချင်းနဲ့ဖမ်းဆီးခံခဲ့ရပြီးညှဉ်းပန်းနှိပ်စက်ခံခဲ့ရတယ်လို့ဆိုတော့တီရန်မျိုးတော်ကရဲချုပ်မှာတုံးညနေခဲ့ရပြီးတဲ့နောက်စတင်မလာ16ရက်နေ့ကဆေးရုံပေါ်မှာတည်ဆုံသွားတာဖြစ်ပါတယ်။အမေရိကန်ကတန်ခတ်လိုက်တဲ့သူတွေဟာငင်းကျဲစွာဆန္ဒပြသူတွေ၊အီရန်ရက်ဖက်ဖွဲ့စည်းတွေကအဖွဲ့ဝင်တွေ၊နိုင်ငံရေးတိုက်ခန်းတွေ၊အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေ၊အီရန်နိုင်ငံကဘာအီဘာသာဝင်တွေပေါ်အကြမ်းဖက်ဖိနှိပ်မှုတွေမကြာခဏကျူးလွန်နေတဲ့အဖွဲ့စည်းတွေကိုကြီးကြပ်သူတွေဖြစ်တယ်လို့လည်းအမေရိကန်ဗန်နာယီဝန်ကြီးဌာနကြေညာချက်မှာပြောဆိုထားပါတယ်။
အီရန်နိုင်ငံမှာအသက်22နှစ်အရွယ်အမျိုးသမီးငယ်တဦးရဲဖမ်းဆီးထားခြင်းသေဆုံးခဲ့တာကြောင့်မကျေနပ်တဲ့အတွက်ပြီးခဲ့တဲ့ရက်သက်တက်ကိုအကုံပိုင်းကစတင်ပြီးဆန္ဒပြပွဲတွေဖြစ်ပေါ်နေရကရဲနဲ့ဆန္ဒပြသူတွေအကြအထီးကရုံးတွေဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံး6ဦးသေဆုံးခဲ့ကြောင်းကြာသာပတင်းနေ့မှာအီရန်အစိုးရထိန်းချုပ်ထားတဲ့သတင်းဌာနကိုအခြေခံပြီး AP သတင်းကဖော်ပြခဲ့ပါတယ် လွန်ခဲ့တဲ့လပိုင်းကအစ္စလာမစ်ဝစ်စုံခေါင်းစည်းပေါ်မှာမွေးစင်တဲ့အတွက်ဖမ်းဆီးခံခဲ့ရပြီးရဲချုပ်ခန်းတွင်အသက်22နှစ်အရွယ်အမျိုးသမီးငယ်မာရှာအမနီသေဆုံးခဲ့ရတဲ့အတွက်မကျေနပ်တာကြောင့်ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားနေပြီးမြို့ပေါင်းတဒါဇင်မကဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့ဆိုတဲ့သတင်းတွေထွက်နေပါတယ်။ဒါပေမဲ့လည်းရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။ဆန္ဒပြပွဲတွေဆက်လက်ပြီးမပြန်ပွားအောင်တားဆီးတဲ့အနေနဲ့အီရန်ရဲ့အကြီးဆုံးဆက်သွယ်ရေးကုမ္ပဏီကအင်တာနက်နဲ့မိုဘိုင်းဆက်သွယ်ရေးတွေကိုကြာသာပတင်းလေးမှာထပ်မံဖြတ်တောက်ထားတယ်လို့2019နှစ်ကတည်းကအင်တာနက်ကိုစောင့်ကြည့်နေတဲ့ NetBlock အဖွဲ့ကပြောဆိုပါတယ်။အီရန်အစိုးရသတင်းဌာနကတော့သေဆုံးသူ18ယောက်အထိရှိနိုင်တယ်လို့ပြောဆိုပေမဲ့ဒီအချက်လက်ဘယ်လိုရရှိတယ်ဆိုတာကိုတော့မပြောပါဘူး။ဆန္ဒပြပွဲတွေကအီရန်နိုင်ငံမှာနေ့အတော်တော်ကြာကြာအတွင်းအကြီးဆုံးဖြစ်ခဲ့တာပါ။အီရန်အစိုးရသတင်းဌာနရဲ့ပြောဆိုချက်အရတော့မြို့တော်တခိရန်အပါအဝင်မြို့ပေါင်း13မြို့မှာဆန္ဒပြပွဲတွေဖြစ်နေတယ်လို့သိရပါဗျ
။ဗြိတိန်ပြည်မှာဒုတိယမြောက်အဲလစ်ဘက်ကွယ်လွန်သွားတဲ့အတွက်ဩစတြေးလျနိုင်ငံမှာနိုင်ငံတော်ဝန်ထမ်းရေးထိမှတ်နေတတ်မှတ်ကျင်းပနေချိန်မှာပဲဘီရင်နဲ့ကိုလိုနီစနစ်ရဲ့စိုးမိုးတွေကိုဌာနေတိုင်းရင်းသားတွေကန့်ကွက်ဆန္ဒပြကြပါဗျ။စီမင်းခန့်ပြင်းစနစ်ရဩစတြေးလျကိုအုပ်ချုပ်ခဲ့တဲ့ဗြိတိန်မှာကြီးအဲလစ်ဘက်ရဲ့ဆွမ်းဆောင်မှုတွေကိုဝန်ကြီးချုပ်အန်တိုနီအယ်ပင်နစ်ကကြာသပတင်းနေ့ကင်မရာမျိုးကအခမ်းအနားမှာချီချူပြောကြားတဲ့အချိန်နဲ့ဘရင်စနစ်ဖြစ်တဲ့ဆန္ဒပြပွဲတွေလည်းနိုင်ငံအနှံ့မှာပေါ်ပေါက်နေတာဖြစ်ပါတယ်
။ဩစတြေးလျနိုင်ငံအနီးတက်စ်မေးနီးယားကျွန်းသဲတောင်ပြင်ပေါ်မှာတောင်တင်နေတဲ့ဝေလာငါအကောင်200လောက်တည်ဆုံးခဲ့တယ်လို့ဩစတြေးလျအနောက်ဘက်ကျန်းကတာဝန်ရှိသူတွေကသာသာပရင်းနေ့မှာထုတ်ပေါ်ပြောဆိုပါတယ်။ Pilot Wave ခေါ်လမ်းပြဝေလာငါတွေဟာဗိုလ်တပ်ဦးနေကသမုဒ္ဒရာတွေကတက်စ်မေးနီးယားကျွန်းရဲ့သဲတောင်ပြင်ကမ်းပေါ်မှာတောင်တင်နေကြတာဖြစ်ပြီးကယ်ဆယ်ရေးသမားတွေကအသက်ရှင်နေသေးတဲ့ဝေလာငါ32ကောင်ကိုကယ်တင်ဖို့ကြိုးပမ်းနေပါတယ်။တက်စ်မေးနီးယားတော်ရိုင်းဒရိစန်ထင်းသိမ်းရေးဌာနကပြောဆိုရမှာတော့ကယ်ဆယ်ရေးသမားတွေကဝေလာငါတွေကိုသမုဒ္ဒရာတွင်ပြန်လည်တွန်းချနိုင်မှုကြိုးပမ်းပေမဲ့ဝေလာငါတွေဟာတန်နဲ့ချီပြီးလေးပြီးများပြားလွန်းတဲ့အတွက်မနိုင်မနှင်းဖြစ်နေတယ်လို့ပြောဆိုပါတယ်။ Pilot Wave လမ်းပြဝေလာငါအမျိုးအစားဟာလပိုင်းအကြီးစားအမျိုးနဲ့ဖြစ်ပြီးပေ20ကျော်လောက်ကြီးထွားနိုင်ပြီးအလေးချိန်3တန်လောက်အထိကြီးလင့်နိုင်ပါတယ်။ဒီငါအမျိုးအစားတွေဟာအန်ဒီယံမပြုတ်တတ်ပဲယဉ်ပါပြီးအသိဉာဏ်ရှိတဲ့ငါအမျိုးအစားတွေဖြစ်ပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံမွကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။စစ်ကောင်စီကစီစဉ်နေတဲ့ရွေးကောက်ပွဲကလိန်ညာမှုသာဖြစ်လာမယ်လို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပြီးစစ်ကောင်စီကိုတရားဝင်ဖြစ်စေမဲ့ထောက်ပံ့မှုမျိုးတွေမလုပ်ကြဖို့လဲနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။နားဆင်ပါရှင်။
It's not going to be an election. It is a fraud.
ရွေးကောက်ပွဲဖြစ်လာမှာမဟုတ်ပါဘူး။ဒါဟာလိန်လည်မှုပါ။လွတ်လပ်မျှတတဲ့ရွေးကောက်ပွဲတစ်ခုရှိလာမယ်လို့ကဘာကယူဆလာအောင်လှည့်ပြားဖို့ကြံစည်မှုဖြစ်ပါတယ်။အတိုက်ခံတွေကိုဖမ်းဆီးနှိပ်စက်ပြီးတပ်ဖြတ်နေတဲ့နေရာမှာလွတ်လပ်မျှတတဲ့ရွေးကောက်ပွဲမရှိနိုင်ပါဘူး။ဒါကမြန်မာနိုင်ငံမှာလက်တလောအမှန်တကယ်ဖြစ်နေတဲ့ကိစ္စပါ။စစ်ကောင်စီကအာဏာသုံးပြီးတရားလွန်ကြမ်းကြုတ်ရက်စက်တဲ့လုပ်ရက်တွေသာရှိတဲ့အခြေအနေမှာလွတ်လပ်မျှတာတဲ့ရွေးကောက်ပွဲတစ်ခုရှိလာနိုင်မယ်လို့ဘယ်လို့မှတွေးထားလို့မရပါဘူ
းမြန်မာလူခွေရဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ထောမတ်အင်ဒရူးစ်ကစက်တင်ဘာလ22ရက်နေ့ကြာသပတေးနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအတွင်းနိုင်ငံတော်အရေးပေါ်အခြေအနေကြေညာပြီးအာဏာသိမ်းခဲ့တဲ့စစ်တပ်က2023ခုနှစ်ဩဂုတ်လမှာရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားတာပါစစ်ကောင်စီကိုတရားဝင်ဖြစ်စေရေးနိုင်ငံတွေကမလုပ်ကြဘူးလေကုလသမဂ္ဂအထူးကိုယ်စားလှယ် Induce ကပြောပါတယ
် What is very important in my mind is that countries of the world don't fall into the trap
အရေးကြီးဆုံးကတော့ကမ္ဘာနိုင်ငံတွေအနေနဲ့လိန်လေလှည့်ပြားမှုတေချာပေါက်ဖြစ်သွားစေနိုင်တဲ့ပံ့ပိုးမှုတွေထောက်ပံ့မှုတွေလုပ်ဖို့ကြိုးစားကြရင်လှည့်ကွက်တဲ့ဝင်မသွားကြဖို့ဖြစ်ပါတယ်ဒီလိုလှုပ်ပေးကြမယ်ဆိုရင်တော့အခြေအနေတွေကိုပို့ပြီးစိုးရွားသွားအောင်လုပ်နေတာသာဖြစ်ပါတယ်
။ဒါအပြင်ရွေးကောက်ပွဲကိုတရားဝင်တရားဖြစ်သွားစေလိမ့်မယ်လို့လည်းကုလသမဂ္ဂအထူးကိုယ်စားလှယ်ကထပ်လောင်းပြောပါတယ်။စစ်ကောင်စီကဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်ကတော့စည်ရင်းပိတ်အချိုးကျကိုစားပြုစနစ်နဲ့ရွေးကောက်ပွဲကျင့်ပါမယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးပါတီ62ခုနဲ့ရွေးကောက်ပွဲကော်မရှင်က6ကြိမ်တွေ့ဆုံဆွေးနွေးပြီးနောက်ပါတီကိုအဓိကထားရွေးချယ်မဲ့စည်ရင်းပိတ်အချိုးကျကိုစားပြုစနစ်သုံးဖို့ဆုံးဖြတ်တာဖြစ်ကြောင်းလည်းပြောပါတယ်။ရွေးကောက်ပွဲကော်မရှင်ကဦးစီးချင်းပတ်ခဲ့တဲ့ PR စနစ်ပြောင်းရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီ62ပါတီရွေးကောက်ခံကိုယ်စားလှယ်တရားကျော်ပါတယ်လို့သတင်းတွေထုတ်ပြန်ခဲ့ပေမဲ့ ခေါင်းဆောင်နေဖမ်းဆီးခံထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတိုင်းရင်းသားပါတီတွေထဲမှာအင်အားကြီးတဲ့ရှမ်းတိုင်းရင်းသားမြဒီမိုကရေစီအဖွဲ့ချုပ် SNLD အပြင်တချို့တိုင်းရင်းသားပါတီတွေတက်ရောက်ခြင်းမရှိခဲ့ပါဘူးရှင်။တစ်ဆက်ထဲမှာပဲဆီယနာသိမ့်မှုနောက်ပိုင်းဆက်ဆက်ပေါ်ပေါက်လာတဲ့တိုက်ပွဲတွေအခြေအနေကိုလည်းတင်ပြပေးပါမယ်။ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကကော့ဂရိတ်မြို့နယ်တွင်မှရှိတဲ့စစ်ကောင်စီရဲ့ခမာယာ990ကျိတ်စခန်းကိုသိမ်းပိုက်လိုက်ပါတယ်။ KNU တပ်မဟာ3ထင်းချုံရညောင်လေးပင် KI မှာတော့စက်တင်ဘာလ21ရက်နေ့မှာစစ်ကောင်စီကဘုံကျဲတိုက်ခိုက်ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်တွင်မှစစ်ကောင်စီတပ်ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ဒေါနာစစ်တောင်း SOG ပူပေါင်းတပ်ဖွဲ့တို့ဟာကော့ဂရိတ်မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီရဲ့စခန်းကြီးတစ်ခုဖြစ်တဲ့ခမာယာ990ကျိတ်စခန်းကိုသိမ်းပိုက်ခဲ့ကြောင်းကရင်မျိုးသားအစည်းအရုံးရဲ့သတင်းနဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံစောရွာခွေဒူးကအခုလိုပြောပြပါဗျ။
21ရက်နေ့ကကျွန်တော်ဒီကော့ဂရိတ်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုပေါ့ကျိတ်စခန်းကိုခေါ်ရမှာနော်အမေကကျွန်တော်တို့ KNL တိုင်းဆက်ရှိတဲ့ဒေါနာစုကြောင့်ပူပေါင်းမှုတွေကြောင့်တက်ခက်တင်းယူပါဘောနော်အစခန်းတစ်ခုလုံးတော့ကျွန်တော်ဟိုတိတ်ပိုက်နိုင်တယ်နော်အစခန်းကြီးရစီတူညာရှိပြီဘောနော်ဒီကျွန်တော်အနာတိတ်ကြည့်နေပါ့မယ
်ဆီလက်နဲ့တင်းနဲ့လက်နဲ့ကြီးကြည်စံနေတိတ်စီမိခဲ့တယ်လို့စခန်းတိတ်တိုက်ပွဲမှာတော့စစ်ကောင်စီတပ်သား9ယောက်ကြာဆုံးပြီးဒဏ်ရာနဲ့ဖမ်းမိသူ2ဦးရှိခဲ့တယ်လို့လည်း KNU ကပြောပါတယ်ဒီကျိတ်စခန်းကိုအောက်ဂလာရှိရနေကစပြီးပိတ်ဆို့ပြီးရိတ်ခါဖြတ်ကာတက်ခတ်ခဲ့တာကြောင့်စခန်းတစ်ခုလုံးကိုတိမ့်ပိုက်နိုင်ခဲ့တာဖြစ်တယ်လို့လဲကရင်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတုံ့ပြန်တာမရှိသေးပါဘူးစက်တင်ဘာလ21ရက်နေ့မှာပဲ KNU တက်မှ3နယ်မြေမှာတော့စစ်ကောင်စီဘက်ကလေကြောင်းတက်ခတ်မှုတွေလုပ်သွားတာရှိတယ်လို့လဲပြောပါတယ
်မနေ့ကဟို21ရက်နေ့မှာတော့ဒီတစ်ခါအဲ့ဒီတက်လာတယ်ဗျာဒီတက်လာပြီးတော့ဒီပြီးရတော့ဒီအဲလေကန်တက်ကလောက်သွားတာပေါ့အခုလောလောဆယ်ကတော့စီကောင်စီဒီတက်ဆထားတဲ့တချို့နေရာကတော့ဒီစီကောင်စီကတော့လေကိုအသုံးပြုပြီးတော့ဒီစစ်သားတွေစံရိတ်ခါကြလာပြီးတော့ရှိတယ်ဗျာ
စတင်မလာ20ရက်နေ့တုန်းကလည်းကြောက်ကြီးမြို့နယ်တဲကိုလေရင်နှစင်းနဲ့လာရောက်ပြီးကျေးရွာတွေကိုလေရင်နဲ့သုံးချိန်လာရောက်ပစ်ခတ်ခဲ့ပါတယ်။တပ်မှ3နယ်မြေညောင်လေးပင်ခရိုင်ထဲမှာလေကြောင်းတက်ခတ်မှုတွေနေ့စဉ်ဒီပါလုံနေတဲ့အတွက်ဒေသခံ2000ကျော်ဟာတောတောင်တွေထဲမှာပဲထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်
။စကိုင်းတိုင်းအတွက်မှာတော့စစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ဒေသခံတွေထွက်ပြေးနေကြရပြီးစစ်ကောင်စီတပ်တွေကပိတ်ဆို့တားဆီးထားတာတွေကြောင့်ပါစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တဲ့အခြေအနေဖြစ်နေတယ်လို့စစ်ဘေးရှောင်ကြရတဲ့ဒေသခံတွေကပြောပါတယ်။ခင်ဦးမြို့နယ်မှာအနောက်ချမ်းမှာစစ်ကောင်စီစစ်ကြောင်းဝင်လာလို့ရွာပေါင်း6ရွာထက်မနည်းအင်ဂျင်2600နီးပါးလောက်ကဒေသခံတွေဘေးလွတ်ရောက်ကိုထွက်ပြေးနေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရဲမွန်တင်ပြထားပါတယ်ရှင်။
စကိုင်းနိုင်ငံမြို့နယ်အတော်များများမှာစစ်တပ်ရဲ့အနေမြင့်ရှင်းလင်းစစ်ဆင်ရေးတွေကြောင့်ဒေသခံကျေးရွာတွေအတော်များများဘေးလွတ်ရာကိုထွက်ပြေးနေရတဲ့အတွက်စိုက်ပျိုးရေးနဲ့စီးပွားရေးကိုကောင်းကောင်းမလုပ်နိုင်ကြတဲ့အခြေအနေတွေဖြစ်နေကြပါတယ်။စစ်ကောင်စီစစ်ကြောင်းတွေပြန်ထွက်သွားချိန်ရွာကိုပြန်ဝင်လာပေမဲ့စိုက်ပျိုးရေးရောစီးပွားရေးပါကောင်းကောင်းမလုပ်နိုင်တာကြောင့်ဒေသခံတွေစားဝတ်နေရေးအခက်အခဲဖြစ်ကြရတယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာ19ရက်နေ့ကစစ်ကောင်စီစစ်ကြောင်းတွေဝင်လာတာကြောင့်ခင်ဦးမျိုးနဲ့အနောက်ဖက်ခြမ်းကကျွေးရ6ရောက်လောက်ကဒေသခံတွေဘေးလွတ်ရာတောတွေကိုထွက်ပြေးတိမ်းရှောင်ခဲ့ရတဲ့အကြောင်းဒေသခံတွေကပြောပါရယ်။လေဧကတ်တချို့ကိုစိုက်ပျိုးလို့မရအောင်စစ်တပ်ဘက်ကပိတ်ထားတယ်လို့လည်းဒေသခံသူကပြောပြပါရယ်
။ဒီအခုမြေပြုံးအုပ်စုလို့ခေါ်တဲ့ဒေသမှာဆိုလို့ရှိရင်ဧကတ်6ရောက်လောက်ရှိတာမှ2000လောက်ပဲလောက်ရတယ်ရှင်4000လောက်မလောက်ရဘူးရှင်။ကျွန်တော်တို့ချင်းတစ်ချက်ကတော့ဒီအခုဒီဟိုမူရတောက်ဆိုတော့ဒီမြောက်ကနေပြီးတော့ကာဘိုဆယ်တောက်မူရတောက်ကအဲနောက်မြောင်နားမှာဆိုရင်ခင်းင်းကြီးနေတဲ့နားဖက်ချမ်းကတမန်ကျော်ကျော်တမန်ခွဲလောက်ဝေးတဲ့ကျွာမှာပြင်အောင်ဆိုရဲကျွာကသူကမူဝေးမှာအဲမှာတက်ကဆွဲထားတဲ့ခါကျတော့သူကမူမီကိုအကုန်လုံးအဲတက်ကဟာတွေကသူတို့ရဲ့ဒီကြားမှာတက်ဆွဲထားတဲ့တက်တွေကသူကချင်းချက်လုပ်တဲ့ခါကျတော့သူတို့ကဘယ်ဒီမှာရေးပြီးဆိုရင်သူတို့ရဲ့တောင်းနန်းနာနန်းတွေမချောက်မှာတွေ့တာမူမူကိုအကုန်လုံးရေးလာလို့ရှိရင်ဟာရေးမလာမဲ့တော့ပါတယ်တို့ရှိရဲ့နားဖက်မှာအဲတမားတဲ့တရားတက်ဆွဲထားတဲ့တက်နဲ့
ဒီကနေ့ကျတော့သူကလောပန်ခွင့်မရဘူးရှင်စစ်တပ်တပ်ဆွဲထားတဲ့နေရာနှောက်ရောက်သွားရင်ချင်းချောက်ပြစ်ခတ်ခံရတာဖမ်းဆီးခံရတာတွေရှိရကြောင်းလဲဒေသခံတချို့ကြောက်လန့်ပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တာလို့ပြောပါရယ်ဒီမှာတို့ကြွတောင်းသားတွေကစာကျွမ်းလူမျိုးရောအနာဖက်မှာသူတို့နဲ့နီးရနီးရမရောက်ခင်သူတို့သားတွေနေနဲ့ဒီမှာတော့ဗမာလောပန်စာကိုမရှိတော့ပါဘူးရှင်မပြတ်စင်မပြတ်နဲ
ကျွရွာနဲ့ဂွေကုန်းရွာကြားမှာတက်ဆွဲထားပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့တာကရကျွရွာနဲ့ဘိုးကုန်းကျွရွာတွေမှာနေအိမ်တချို့မီရှုခံနေရတယ်လို့လည်းပြောပါရယ်။တာကရကျွရွာဟာဇလိုင်လာတော့ကလည်းတခါမီရှုခံခဲ့ရပြီးအင်ဂျီ60လောက်မီလောင်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်။စစ်စင်ရေးတွေမှာအရက်သားတွေရဲ့နေအိမ်တွေကိုမီရှုဖျက်ဆီးရတယ်မလို့ဘူးဆိုပြီးစစ်ကောင်
တွေလုံနေတယ်ဆိုတဲ့အကြောင်းပြချက်နဲ့စကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းရေးတွေတိုးလုံနေပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ဘေးရှောင်တွေထွက်ပြေးနေရတဲ့တဲ့င်းတွေနဲ့ကြေးရွာတွေမီးရှို့ခံရတဲ့တဲ့င်းတွေအရက်သားတွေထိခိုက်ဒဏ်ရာရတဲ့တဲ့င်းတွေလည်းနေ့စဉ်လိုလိုထွက်ပေါ်နေပါတယ်ခင်ဗျာ
။အခုတော့ရာသီဥတုပြောင်းလဲမှုဆန်ရတဲ့င်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်။မိုးသည်ထန်စွာရွာသွင်းမှုတွေဟာလူသားတွေရဲ့လူရဲကြောင့်ပေါ်ပေါက်လာတဲ့ကမ္ဘာဥတုရာသီပြောင်းလဲမှုကြောင့်ဖြစ်လာရကြောင်းသိပ္ပံပညာရှင်တွေကအစဉ်တစိုက်ပြောဆိုထားပါတယ်။ဥရောပအာရှနဲ့အမေရိကတိုက်အလဲပိုင်းအပြင်အာဖရိကနဲ့ဩစတြေးလျမှာမိုးသည်ထန်ရွာသွင်းပြီးရေကြီးရေလျှံမှုတွေပေါ်ပေါက်နေတာကိုလည်းသတင်းမီဒီယာတွေမှာမပြတ်ဆိုသလိုတွေ့မြင်နေရပါတယ်။ရေကြီးရေလျှံမှုတွေကိုခုနှစ်ပိုင်းပိုကြုံတွေ့လာရတဲ့အထက်ပါကစ္စတန်နိုင်ငံမှာတော့လူပေါင်းသန်း30ကျော်ရေဘေးသင့်ခဲ့ရပြီးလူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေနဲ့ရင်ဆိုင်နေရပါတယ်။တဘာဝဘေးဒဏ်တွေကျုံရတာချင်းအတူစီးရဲနွမ်းပါတဲ့တိုင်းပြည်တွေမှာတော့ပိုပြီးအထိနာချရသလိုနိုင်ငံတကာရဲ့အကူအညီတွေကိုအဓိကအားထားနေရပါတယ်။နန်းလောင်တင်ပြထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာပုံမှန်မဟုတ်ပဲမိုးသည်ထန်ရာကရေကြီးရေလျှံခဲ့တာကြောင့်လူရေ33သန်းထက်မနည်းရေဘေးသင့်ခဲ့ရပြီးအိမ်ခြေတသန်းကျော်ပျက်စီးပြီးစာတင်ကြောင်းတွေကျန်းမာရေးအဆောက်အဦတွေနဲ့အရေးကြီးတဲ့လမ်းသဒါတွေလည်းပျက်စီးခဲ့ရပါတယ်။ပြီးခဲ့တဲ့ဇွန်လလလောက်ကစတင်ခဲ့တဲ့မိုးရာသီကာလအတွင်းဩဂုတ်လတလအထက်မှတင်ပုံမှန်ထက်3ဆပိုးပြီးတော့မိုးရွာသွန်းခဲ့ပြီးတော့တဟာ1962ခုနှစ်နောက်ပိုင်းအမှုအများဆုံးရွာသွန်းခဲ့တာဖြစ်ကြောင်းပြင်းထန်တဲ့ဥတုရသည်အရေးစောင့်ကြည့်လေ့လာနေတဲ့ World Weather Attribution WWA အဖွဲ့ကဖော်ပြပါတယ်။ရေဘေးဒဏ်အဆိုးဆုံးကျုံခဲ့တဲ့နိုင်ငံတောင်ပိုင်း Sindh နဲ့ Balochistan ဒေသတွေမှာတလအတွင်းပုံမှန်ရွာသွန်းနေကြမိုးရေချိန်ထက်9ဆ8ဆလောက်ပိုပြီးတော့မိုးရွာသွန်းခဲ့တာပါ။ပါကစ္စတန်အစိုးရကဩဂုတ်လ25ရက်နေ့မှာရေပေါ်အခြေအနေထုတ်ပြန်ခဲ့ရပြီးတော့ဒီရေဘေးကြောင့်ပဲအင်ချေ 3.9 တန်းပျက်စီးခဲ့ရပြီးလူ 1,500 ထက်မနည်းသေဆုံးခဲ့ရကြောင်းပါကစ္စတန်အစိုးရနဲ့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ရဲ့ပါကစ္စတန်ရုံးလုပ်ငန်းအဖွဲ့အကြီးအကဲ Scott Fullery ကလည်းရေဘေးဒဏ်အခြေအနေကိုခုလိုရှင်းပြပါတယ
် The direct impact of floods. We're not worried about hundreds. Will it meet that figure? We're worried about thousands.
ထိခိုက်မှုကတော့အတော့ကိုကြီးပါတယ်။ပြည်နယ်၄ခုလောက်ရေဘေးတင်သွားတာပါ။ပါကစ္စတန်မှာကြုံခဲ့ရသမျှအဆိုးဆုံးသဘာဝဘေးဒဏ်တစ်ခုလည်းဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာကလေးတွေနဲ့အမျိုးသမီးတွေပို့ပြီးတော့ထိခိုက်ကြရပါတယ်လူပေါင်း33သန်းလောက်ရေဘေးသင့်ခဲ့ရတဲ့အတွက်လူအပ်ချက်ကတိတ်များပါတယ်ရေမိန်လာစနစ်ကျန်းမာရေးပညာရေးအကာအကွယ်စတဲ့အချက်အားလုံးရေဘေးသင့်ကလေးတွေစီရောက်အောင်လုပ်ပေးဖို့လိုပါတယ်ကျွန်တော်တို့လက်လန်းမမှီသေးတဲ့ကလေးတွေလည်းအတော်များများရှိနေပါသေးတယ
်ရေဘေးကြောင့်အပြည့်အစည်တန်ဖိုးကဒေါ်လာဘီလျံ30ဖိုးလောက်ရှိမယ်လို့ကနဦးခန့်မှန်းထားပေမဲ့တကယ်ပျက်စီးမှုအတိုင်းအတာကတိထက်မကများနိုင်တဲ့အပြင်ရှေ့ဆက်ပြီးတော့စီးပွားရေးလုပ်ငန်းတွေအပေါ်မှာပါထိခိုက်နိုင်တယ်လို့ပညာရှင်တွေကတွက်ချက်ကြပါတယ်။ကမ္ဘာတယံဇာတရင်းမြစ်တွေနဲ့ဥရုယာသီအရေးစောင့်ကြည့်လေ့လာနေတဲ့ Washington အခြေဆိုင် World Resources Institute ကဥဒုယာသီတန်ခါနိုင်ရေးလုပ်ငန်းအဖွဲ့ကောင်းဆောင် Rebecca Carter က VOA ကိုခုလိုပြောပါတယ
်။ The situation in Pakistan is indeed much more likely.to have occurred because of climate change. This is just a harbinger of what we can expect to see more of. You know, this a situation this devastating is
ရာသီဥတုပြောင်းလဲမှုအကျိုးဆက်ကြောင့်ပါကစ္စတန်ရေဘေးဖြစ်လာရတာပါ2010ပြည်နှစ်တုန်းကလူ1000ကျော်သေဆုံးခဲ့ရတဲ့ပါကစ္စတန်ရေဘေးနဲ့တော့ခုဖြစ်ရက်ကမတူပါဘူးအဲ့ဒီတုန်းကတော့ဒီချိန်နဲ့မိုးသည်ထန်ရာကရေကြီးခဲ့တာမျိုးမဟုတ်ပါဘူးခုလိုသဘာဝဘေးဒဏ်ဖြစ်တဲ့ရေကြီးရေလျှံမှုမျိုးတွေမဖြစ်အောင်ကြိုတင်ကာကွယ်လို့မရနိုင်ပါဘူး ဒါပေမဲ့လည်းရှိထားတဲ့သဘာဝဘေးဒဏ်သတိပေးစနစ်မျိုးတွေမရှိတဲ့အတွက်လောက်ခံရတာပိုပြီးခက်ခဲစေပါတယ်။အာလီဝါနီသဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်မှုစနစ်တွေကဘာတဝံတိုးချဲ့တက်ဆင်ဖို့ကုလသမဂ္ဂကလည်းအကြံပြုနေပါတယ်။နိုင်ငံအတော်များများမှအဲ့ဒီလိုစနစ်မျိုးတက်ဆင်ထားမယ်ဆိုရင်ထျောက်စွာလောက်ကင်ဆောင်ရွက်နိုင်မှာပါ။လူမှုအတိုင်းဝိုင်းအတော်များများမှအဲ့ဒီစနစ်တွေရှိဖို့သတိပေးစနစ်နဲ့အကျွမ်းတဝင်ရှိဖို့ဘေးလွတ်ရာတိတ်ဆောင်နိုင်တဲ့နီလန်းတွေဖန်တီးထားဖို့လည်းလိုအပ်ပါတယ်
။လူလုံရက်တွေကြောင့်ဥတုရာသီပြောင်းလဲလာတဲ့အကျိုးဆက်အဖြစ်အခုလိုမိုးတဲထန်ခဲ့ရတာဟုတ်မဟုတ်နိုင်ငံဆောင်ကသိပ္ပံပညာရှင်တွေစုပေါင်းလှိလာခဲ့တာပါ။ပါကစ္စတန်နိုင်ငံကိုဖြတ်ကျော်စီးဆင်းနေတဲ့အင်ဒူမြေဝါမှာရက်60အတွင်းမိုးရွာသွန်းမှုပုံစံနဲ့ဆင်းစ်နဲ့ဘလူချီစတန်ဒေသမှာတော့ငါးရက်တာမိုးရွာချိန်တွေကိုပါကစ္စတန်၊အိန္ဒိယ၊နယ်သာလန်၊ပြင်သစ်၊ဒိန်းမတ်တောင်အာဖရိကနယူးဇီလန်အမေရိကန်နဲ့ဗြိတိန်သိပ္ပံပညာရှင်တွေစုပေါင်းပြီးတော့နှစ်ပိုင်းခွဲလေ့လာခဲ့တာပါ။တဘာဝဘေးအန္တရာယ်ဆိုင်ရာစီမံဆောင်ရွက်နိုင်မှုမှာလည်းအားနည်းပြီးတော့မြစ်ကြောင်ထိန်းသိမ်းရေးစီမံခန့်ခွဲမှုစနစ်တွေအိုမင်းဟောင်းနွားနေတာကိုလည်းလေ့လာမှုမှာတွေ့ရှိခဲ့တာပါ။စီးရဲနွမ်းပါမှုနှုန်းမြင့်မားပြီးတော့လူမှုစီးပွားဆိုင်ရာအချက်အလက်တွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေစီးပွားရေးမရေရာမှုတွေရှိနေတာကြောင့်လည်းတဘာဝဘေးအန္တရာယ်တန်းကိုအပြင်းထန်ကြုံရတာကိုပညာရှင်တွေလေ့လာတွေ့ရှိခဲ့တာပါ။ကမ္ဘာပုံရိပ်မှု 13.2 ဒီဂရီဆယ်ဆီယပ်စ်တိုးလာတဲ့အတွေ့ဆင်းနဲ့ဘလူချီစတန်ဒေသမှာ9ရက်အတွင်းရွာတဲ့မိုးက85ရာခိုင်နှုန်းတိုးလာပြီးတော့အင်ဒုမြေဝမှာတော့90ရာခိုင်နှုန်းတိုးလာပါတယ်။ဒီလိုအခြေအနေအရနောက်မှလည်းအလားတူမိုးတဲထမ်းမဲ့သဘောဖြစ်တယ်လို့သိပ္ပံပညာရှင်တွေကထောက်ပြပါတယ်။ဆက်မှုထွန်းကားစကာလမတိုင်ခင်ကရှိခဲ့တဲ့ကမ္ဘာအပူချိန်တဲ့2ဒီဂရီဆယ်ဆီယပ်စ်တိုးလာမယ်ဆိုရင်တော့ဒီထက်မကတိတိတသာမိုးများလာနိုင်တယ်လို့လည်းပညာရှင်တွေကသတိပေးပါတယ်။ပါကစ္စတန်မိုးရွာသွန်းမှုလေလာတွေ့ရှိချက်တွေဟာဥတုရသည်ပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC အစိုးရခန်းစာတွေနဲ့လည်းကန့်ညီနေပါတယ်။ Since နဲ့ဘလူချီစတန်မှာရေကြီးခဲ့တာက9ရက်အတွင်းရွာတဲ့မိုးကြောင့်ဖြစ်ပြီးတော့လူနေအဆောက်အုံလန်တရားနဲ့စိုက်ပျိုးမြေတွေပါရေပေးသိမ်းပြီးတော့ပျက်စီးခဲ့ရတာပါ။လူတွေလည်းရေကြောင့်ဖြစ်တဲ့ရောဂါပိယပိနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေပြီးကျွဲနှွားနဲ့တိုးလို့အိမ်မွေတရိတ်ဆန်ကောင်းရင်တင်းချီတေဆုံးခဲ့ရတာပါ။ဥတုရသည်ပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့သဘာဝဘေးအန္တရာယ်တွေနဲ့မပြတ်ဆိုသလိုကြုံနေရတဲ့မြန်မာနိုင်ငံမှာလည်းနေစဉ်မိုးရွာတယောက်တိုင်းရေကြီးရေရှမ်းမှုတွေနဲ့ကြုံနေရတာပါမြန်မာနိုင်ငံမှာလည်းအလားတူသဘာဝဘေးအန္တရာယ်မျိုးနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေတယ်လို့ Rebecca ကထောက်ပြပါတယ
် Yeah so that is indeed a very complicated situation I mean there is good science that tells us and a lot of examples that you know if resources like forests are and
တော်ပြုံးတိလာမယ်ဆိုရင်ရေကြီးရေရှမ်းမှုတွေတိုးလာနိုင်ပါတယ်။ဒါဆိုရင်တော့ရေနဲ့မိလာစနစ်တွေပြက်ပြီးလူတွေထိခိုက်ကြပါလိမ့်မယ်။မြန်မာနိုင်ငံမှာလည်းနိုင်ငံရေးအရာဘေးချမ်းနှံ့ချက်ဖြစ်နေတယ်ဆိုပေမဲ့သဘာဝဘေးအန္တရာယ်ကြိုတင်သတိပေးစနစ်တွေတက်ဆင်နိုင်ရင်တော့ကောင်းပါလိမ့်မယ်။ရေရှည်အတွက်ဆိုရင်တော့ရေနုံမြောင်းစနစ်တွေပြုပြင်ဖို့အဲ့ဒီကဏ္ဍမှာရင်းနှီးမြှုပ်နှံဖို့မုန်တိုင်းလာရင်ခိုနိုင်တဲ့လုံခြုံတဲ့နေရာတွေဖန်တီးဖို့ဥပမာရွာတိုင်းမှာရှိတဲ့စာတင်ချောင်းတွေလိုနေရာတွေကိုသတ်မှတ်ထားတာမျိုးပေါ့ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကရှုပ်ထွေးနေတဲ့အတွက်ရေရှည်အတွက်အဓိကထားစဉ်းစားရမှာပါပါကစ္စတန်လိုအဖြစ်မျိုးမြန်မာနိုင်ငံမှာလည်းပေါ်ပေါက်လာနိုင်တဲ့အတွက်ကိုယ့်အကူကိုပြီးစီမံထားရမှာပါအရေးချုပ်လာရင်တက်ကြီးရွယ်အိုတွေမတန်ဆွမ်းတွေကိုခေါ်သွားနိုင်မဲ့နေရာတွေရှာထားတာမရှိမဖြစ်လိုတဲ့ပစ္စည်းတွေယူနိုင်အောင်စသဖြင့်အခြေခံလိုအပ်ချက်တော်လုပ်ထားဖို့လိုပါလိမ့်မယ်
စစ်တပ်ကအာဏာသိမ်းပြီးတော့အုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအလားတူသဘာဝဘေးအန္တရာယ်မျိုးကြောက်ရွံ့လာမယ်ဆိုရင်တော့လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်မဲ့နိုင်ငံတကာအဖွဲ့အစည်းတွေလွတ်လပ်စွာသွားလာလုပ်ကမ်းခွင့်ပြုဖို့လိုလိမ့်မယ်လို့လည်းရီဘကာကထောက်ပြပါတယ်။ဥတုရာသီပြောင်းလဲမှုကြောင့်အပူပိုင်းမုန်တိုင်းတွေမိုးတဲထန်စွာရွာသွန်းတာတွေမိုးကောင်ရေရှားမှုတွေနဲ့အပူလိုင်းတံတွေတော်မင်ကြီးတွေကိုကမ္ဘာနေရာပေါင်းစုံမှာပုံမတွေ့မြင်လာနေရပြီးကမ္ဘာအပူချိန်မြင့်တက်ပြီးတော့ရေခဲတောင်တွေပါခက်မြများအေးပျော်လာနေတာကြောင့်ကမ္ဘာပင်လယ်ရေမြင့်တက်ပြင်တွေမြင့်တက်လာနေပါတယ်။ဒါကြောင့်လဲဥရုယာသီပြောင်းလဲဖောက်ပြန်မှုထိန်းချုပ်နိုင်ရေးဖလုံအိမ်တန်းငွေထုတ်လုပ်မှုတွေလျှော့ချဖို့တစ်တော်ပြုံတည်မှုဓာစီဖို့တွင်းထွက်လောင်စာနေရာမှာပြန်ပြည့်မြဲစွမ်းအင်တွေကိုအစားထိုးသုံးစွဲကြဖို့သိပ္ပံပညာရှင်တွေကအလောတကြီးတိုက်တွန်းသတိပေးနေတာလည်းဖြစ်ပါတယ်
။ဒါတော့ရာသီဥရုပြောင်းလဲမှုဆိုင်ရာမြန်မာတို့ဆောင်ရန်ရှောင်ရန်နန်းလောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သရရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ချန်ဒီမနက်ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One Click Cloud တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာတောတာအရှင်များရှင်VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ23ရက်တောက်ချန်နေ့မနေ့ကအစီအစဉ်တွေကိုလိုင်းဒိုမီတာ24.50တိထုကနေဆက်ပြီးထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာတို့ကိုနားဆင်ကြရပါမယ်
။ Vaccine ထိုးထားလို့ရှိရင် protection ဘယ်လောက် percentage ပဲရတယ်ပဲဖြစ်ဖြစ်ပေါ့နော်။ COVID ကြောင့်အထူးကျန်းမာဆောင်သွားတာတို့
ကိုဗစ်ရေဆောင်ရံရှောင်ရံတို့ကိုဒေါက်တာဇီယာသက်ပြောပြခဲ့တာပါ။ကျန်းမာရေးအစီအစဉ်မှာနားဆင်ကြရပါမယ်ရှင်။အခုတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ပြပါမယ်။ရခိုင်ပြည်နယ်ကစီရင်တဲ့နိုင်ငံရေးဆက်ဆံမှုအခြေအနေတွေကိုဦးအောင်ခင်ကသုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်။လုံးခဲ့တဲ့အောက်ဂလာကုံမှာမြန်မာဘင်္ဂလားဒေ့ရှ်နေချမ်းမှတ်တိုင်အမှတ် BP 40မှာနေရာယူထားတဲ့နေချမ်းဆောင်ရဲတပ်ဖွဲ့ကိုအေးရခိုင်တပ်ကတိုက်ထုတ်လိုက်တဲ့အတွက်နေချမ်းစခန်းပြန်လည်ရရှိရေးအတွက်စစ်ကောင်စီဘက်ကဆောင်ရွက်နေကြောင်းစက်တင်ဘာ2ရက်နေ့တုန်းမြမအလင်းသတင်းစာမှာမြေပုံနဲ့တကွဖော်ပြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲပြင်းထန်လာတဲ့အတွက်စစ်ကောင်စီတပ်ကအေးအေးနဲ့ဓာတ်ရိုက်ဆက်သွယ်နေတယ်လို့ဘိုးချုပ်ဇော်မင်းထွန်းက VOA ကိုပြောကြောင်းစက်တင်ဘာ2ရက်နေ့ကပေးပို့တဲ့သတင်းလွှာမှာဖော်ပြပါတယ်။လုံခြုံရေးအတွက်စီရေးအရတုံ့ပြန်တာရှိသလိုငြိမ်းချမ်းရေးဆွေးနွေးနိုင်မှုလည်းဆက်သွယ်မှုတွေလုပ်နေတယ်လို့စစ်ကောင်စီဘက်ကဆိုပါတယ်။ AA နဲ့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ရဲ့လုပ်ငန်းတွေကိုစစ်ကောင်စီကဝင်ရောက်နှောက်ယှက်ပြီးစစ်ကြောင်းထိုးလာတဲ့အတွက်တိုက်ပွဲတွေဖြစ်ရတာလို့ AA ပြောခွင့်ရပုဂ္ဂိုလ်ဦးခိုင်သူခါက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာနှစ်ဆန်းပိုင်းကစပြီးစစ်ကောင်စီတပ်နဲ့ AA တပ်တို့အကြားစစ်ရေးတင်းမာမှုတွေရှိလာတဲ့အတွက်အပြန်အလှန်ဖမ်းဆီးမှုတွေနဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားပါတယ်
။ဘင်္ဂလားဒေ့ရှ်နယ်စပ်မှာစစ်ကောင်စီဟာနေကြားစောက်စခန်း9ခုကိုစွန့်လွှတ်လိုက်ရတယ်လို့ဦးခိုင်သူခါပြောတာကိုစက်တင်ဘာ3ရက်ထုတ် DMG online သတင်းမှာဖော်ပြပါရယ်ချင်းပြည်နယ်ပလဲဝါမြို့နယ်မှာစစ်ကောင်စီတပ်စခန်း5ခုနဲ့မောင်တော်မြို့နယ်မှာစခန်း2ခုကို AA ရခိုင်တပ်ဖွဲ့ကသိမ်းပိုက်လိုက်တယ်လို့စက်တင်ဘာလ15ရက်နေ့ထုတ် AR ဝရီသတင်းမှာလည်းဖော်ပြပါရယ်စစ်ကောင်စီဘက်ကဂျက်လီရင်နဲ့ရဟတ်ရင်တွေတုံးပြီးပြန်လည်တိုက်ခိုက်နေတယ်လို့ဆိုပါရယ်စစ်ကောင်စီဟာရေချောင်းကုန်းချောင်းကနေစစ်တီနဲ့လက်နက်အင်အားဖြည့်တင်းနေတာကြောင့်နေရာအနှံ့မှာတိုက်ပွဲကြီးတွေဖြစ်ပေါ်လာနိုင်တယ်လို့စက်တင်ဘာလ14ရက်မှာ AA ရခိုင်တပ်ကသတိပေးစာထုတ်ပြန်ထားပါတယ်အထက်ပိုင်းအိန္ဒိယနယ်စပ်မှာလည်းတိုက်ပွဲပြင်းထန်တယ်လို့ဆိုပါတယ်နယ်စပ်ကိုချုပ်ကန်နိုင်ရင်အကျိုးခံစားရမှာမို့ကြိုးပမ်းနေကြတာဖြစ်ပုံရပါတယ
်မောင်တော်အခြေအနေကိုခြုံငုံကြည့်ရင်ရခိုင်အမျိုးသားအဖွဲ့ချုပ် ULA နဲ့ AA ရခိုင်တပ်ကအုပ်စိုးထားတာတွေ့ရလို့ဘာပဲလှုပ်လှုပ်အေးအေးနဲ့ညှိနှိုင်းရမယ့်အခြေအနေပဲလို့မောင်တော်မျိုးနယ်ပြည်နယ်လွတ်တော်အမဟောင်းဦးမောင်အောင်ပြောတာကို DMA online သတင်းမှာဖော်ပြပါတယ်လွန်ခဲ့တဲ့အနည်း90ကျော်ကတီထောင်ခဲ့တဲ့ရခိုင်လွတ်မြောက်ရေးတပ် ALA နဲ့ရခိုင်ပြည်မှာ2004ခရဲကတီထောင်ခဲ့တဲ့ရခိုင်မျိုးသားကောင်စီ ANC ဆိုတဲ့လက်နက်ကိုင်အဖွဲ့တွေရှိပေမဲ့အင်အားဟာရာကနားနောက်သာရှိတာမို့စစ်ကောင်စီကိုရှင်းပြိုင်နိုင်သူဟာအေးရခိုင်တပ်တခုရှိတယ်လို့ပြောနိုင်ပါတယ်။အေးဟာပြည်သူလူထုရဲ့ထောက်ခံမှုကိုအများဆုံးရထားပါတယ
်။ရှီလီလုံးအေးတော်ဘုံနောက်ပိုင်းထွက်ပေါ်လာတဲ့ရခိုင်နိုင်ငံရေးပါတီတွေနဲ့ NLD အဖွဲ့ချုပ်အကြားယုံကြည်မှုမတီးဆောက်နိုင်တာဟာ NLD ရဲ့အားနည်းချက်တခုဖြစ်တယ်လို့သူတွေသည်ကိုကျော်စန်းလှန်ကမှတ်ချက်ချတာကိုဩဂုတ်လ22ရက်နေ့ထုတ် USIP စာရမ်းမှာဖော်ပြပါတယ်။ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာ NLD ကိုအပြည့်အဝထောက်ခံခဲ့ပါတယ်။ဒါပေမဲ့2010ရွေးကောက်ပွဲကို NLD သဘေးမှောက်တဲ့အခါပါတီဝင်အချို့ဟာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကခွဲထွက်ပြီး RNDP ရခိုင်အမျိုးသားတိုးတက်ရေးပါတီအနေနဲ့ရွေးကောက်ပွဲဝင်တဲ့အခါနေရာအများစုကိုအနိုင်ရရှိခဲ့ပါတယ်။2015ရွေးကောက်ပွဲမှာဒေါက်တာအေးမောင်ရဲ့ RNDP နဲ့ဦးအေးတောင်ရဲ့ ALD ပါတီပူးပေါင်းပြီး ရခိုင်မျိုးသားပါတီ AMP ဖွဲ့တဲ့အခါရခိုင်မှာအမတ်အများဆုံးအနိုင်ရတဲ့ပါတီဖြစ်လာပါတယ
်ဒါပေမဲ့ ANP ရခိုင်အမျိုးသားပါတီဝင်ကိုပြည်နယ်ဝန်ကြီးချုပ်ခန့်ဖို့ NLD အစိုးရညှင်းဆန်တဲ့အခါပါတီချင်းပြိုင်ဆိုင်မှုရှိလာပြီး ANP ပါတီသုံးပိုင်းကွဲသွားပါတယ် ALD ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြန်လည်ထွက်ပေါ်လာပြီးဒေါက်တာအေးမောင်က AFP Arken Front Party ရခိုင်ဦးဆောင်ပါတီကိုတီထောင်ပါတယ် NLD ကိုမကျေနပ်တဲ့ရခိုင်ပါတီတွေပါ2018မှာ AA ရခိုင်တပ်နဲ့စစ်တပ်တိုက်ပွဲဖြစ်တဲ့အခါမှာ NLD အစိုးရကစစ်တပ်ဘက်ကရက်တီပြီး AA ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ပါတယ်2020ရွေးကောက်ပွဲမှာရခိုင်မဲဆန္ဒရှင်၄ဘုံ၃ဘုံလောက်မဲပေးခွင့်ပိတ်ပင်ခံရပါတယ်ဒါကြောင့်စစ်ကောင်စီတက်လာတဲ့အခါမှာနွေဦးတော်လည်းကိုရခိုင်ကဥစားမပေးတဲ့အပြင်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာတာဖြစ်ပါတယ်။ ANP ပါတီဝင်ဒေါ်အင်းနုစိန်နဲ့ဦးဇော်အေးမောင်ဟာစစ်ကောင်စီဝင်တွေဖြစ်လာပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကို NLD နဲ့အတူတူပဲလို့ ANP, ALD နဲ့ AFP စတဲ့ရခိုင်ပါတီတွေကသတ်မှတ်ပါတယ်။ဒါပေမဲ့ AA ရခိုင်တပ်တော်ကိုထောက်ခံသူများလာတာနဲ့အတူနိုင်ငံရေးပါတီတွေကိုယုံကြည်သူနှဲပါတာပါတယ်အေကတော့ NUG နဲ့ဆက်ဆံပြီးຫນွေဦးတော်လိုင်းရေးကိုကူညီထောက်ပံ့နေပုံရပါတယ်ခင်ဗျာ
ကောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့ကိုဗစ်ပြန်ပြီးအဖြစ်များလာတဲ့အချိန်လှုပ်တင်လာတွေကိုပြောထားတဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရပါမယ်မြန်မာနိုင်ငံမှာကိုဗစ် -19 ပြန်အဖြစ်များလာချိန်ပြင်းထန်ပြီးအသက်အန္တရာယ်ကနေကာကွယ်ဖို့အဓိကကျလာတယ်လို့ကျန်းမာရေးပညာရှင်တွေကပြောကြပါတယ်ဒီအချိန်နယူးယောက်မြို့ဝက်ကော့ဟိုက်စီယုံကညွန်ကြားရင်မှုနဲ့ကိုဗစ်လူနာတွေကိုဖုံးကာတဆင်ကူပေးနေတဲ့ကူးစက်ရောဂါအထုကုဒေါက်တာဇီယာသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်ပြန်အဖြစ်များလာတယ်ပေါ့နော်အဲ့တော့နိုင်ငံတကာမှာလည်းဒီအလားတူဖြစ်လာခဲ့တာရှိတော့နောက်ဆုံးနိုင်ငံတကာမှာတွေ့ရှိထားချက်တွေအရပေါ့နော်မြန်မာနိုင်ငံအတွက်အဓိကအကြံပေးမယ်ဆိုလို့ရှိရင်ဘာကနေဆရာစပြီးတော့ရှင်းပြချင
်အခုကတော့အကိုလည်းသိပါတယ်ဒီမှာကိုဗစ်ဖြစ်နေတာဒီမှာတော်တော်လေးတော့များတာပေါ့နော်များတာဆိုတာဒါပေမဲ့လည်းလူတွေကသိပြီးတော့ဒုက္ခရောက်တဲ့လူကရန်နည်းသလောက်တော်တော်လေးနည်းပါတယ်ကျွန်တော်တို့ဒုက္ခရောက်တာဆိုကျွန်တော်စင်ထင်တယ်ဒီကိုဗစ်ကြောင့်အသက်ဆုံးရှုံးတာဆိုကျွန်တော်မတွေ့ရတာတော်တော်ကြာလာပြီပေါ့နော်ဒါပေမဲ့လည်းကျွန်တော်ကြားရတာတော့ပမာနိုင်ငံမှာအသေးပြောက်လေးတွေတော့ရှိတယ်လို့တော့ပြောကြတယ်ပေါ့နော်ဒါတော့အတိအကျတယ်လို့ကျွန်တော်လည်းမသိပါဘူးဆိုတော့ဘာကြောင့်အသေးပြောက်တွေရှိလာနိုင်တယ်လဲပေါ့လေဆိုတော့အသေးပြောက်ဖြစ်လာနေတဲ့ပိုင်းကနံပါတ်1ကတော့ဗက်ဆင်းမထိုးထားတဲ့လူတွေပေါ့လေဗက်ဆင်းမထိုးထားတဲ့လူတွေကတော့ဒီနိုင်ငံမှာတော့85ရာခိုင်နှုန်းကျော်တယ်လို့အစိုးရတရားဝင်ကပြောတယ်ပေါ့လေအ ਨੇ စုံတော့နောက်တစ်ခုကဟိုသူတို့ကတော့အ ਨੇ စုံတစ်လုံးပိုးထားတယ်ပေါ့နော်ဒီနိုင်ငံမှာတော့တစ်လုံးတော့မဟုတ်ပါဘူးများဆိုတာနှလုံးပေါ့ကျွန်တော်တို့ဒီနိုင်ငံအစိုးရဆိုနှလုံးပေါ့နော်ကျွန်တော်တို့ကနှလုံးဆိုရင်တော့ပထမ package လို့သုံးလိုက်တာပေါ့လေဆိုတော့ထိုးထားတယ်ပြီးလို့ရှိရင်သူတို့က booster ထိုးထားတယ် second booster ကိုလိုတဲ့လူမျိုးသူတို့ပေးထားတယ်အခုကတော့တတိယဆိုကျွန်တော်တို့ကတကယ်တမ်းတော့ပြောလို့ရှိရင်တတိယသလုံးလို့သူတို့ကပြောတာပေါ့နော် third booster လို့သုံးတာပေါ့နော် third booster ဆိုတော့ကျွန်တော်တို့ကတော့ဒါပထမဆုံးအချိန် bivalent လို့ကျွန်တော်သုံးလိုက်တာပေါ့ဒီနိုင်ငံမှာတော့လေဆိုတော့နှစ်မျိုးထည့်ထားတယ်ပေါ့နော်ဆိုတော့ပြန်ပြီးတော့ခြုံပြီးတော့ပမာပြည်သူလူတွေနေနဲ့ပြောလို့ရှိရင်တော့နံပါတ်1ကတော့ vaccine ထိုးပါအတူဝါသေးတဲ့လူတွေရှိလို့ရှင်လည်းထိုးလို့ရနေတဲ့အနေအထားတစ်ခုရှိတဲ့ vaccine ကိုထိုးပါ Sinovac ဖြစ်ဖြစ် Sinopharm ဖြစ်ဖြစ်ဒါမှမဟုတ်လို့တခြားဖြစ်ဖြစ်ပေါ့နော်တစ်ခုမဟုတ်တစ်ခုကိုတော့ထိုးပေးပါဘာလို့လဲဆိုတော့ vaccine ထိုးထားလို့ရှင် protection ဘယ်လောက် percentage ပဲရတယ်ပဲဖြစ်ဖြစ်ပေါ့နော် covid ကြောင့်အထူးကြမ်းမဆောင်သွားတာတို့ respirator လို့ခေါ်တဲ့အသက်ရှူဆက်ပေါ်ရောက်သွားတာတို့ oxygen အញ្ញံကိုလိုအပ်တဲ့ဟာတို့ဒီအပိုင်းနေရာ vaccine နဲ့ပဲကာကွယ်လို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာရေကာကွယ်ဆေးအပြင်ပေါ့နော်ပုံမှန်ကာကွယ်ရေးလုပ်ငန်းတွေအတွက်ကိုဆရာပါထပ်မှတင်သေးတယ
်လူစုလူဝေးတွေပေါ့နော်ဒါကတော့လည်းအကိုလည်းသိပါတယ်ဒီနေ့ဒီချိန်မှာရှောင်ရှားလို့မရတော့ဘူးကိုဗစ်ဆိုတော့ဘာမှဟုတ်ဒီနိုင်ငံမှာဆိုရင်ဘာမှဟုတ်မရှိတော့တဲ့အနေအထားတစ်ခုကိုဖြစ်နေတဲ့ပိုင်းပေါ့နော်ဆိုတော့ကျွန်တော်ပြောချင်တာဆေးကိုထိုးပါရနိုင်တဲ့အနေအထားကိုရတယ်လို့ထိုးပါဒီနိုင်ငံမှာလည်းရှိပါတယ်ကိုမထိုးထားတဲ့လူတွေ
ကျွန်တော်စီမှာလုံခဲ့တဲ့နှစ်ပတ်လောက်ကဆိုရင်ဟွာဟီတယောက်ပေါ့နော်190ပါပဲစေးမထူတော့ဘူးဗျာကျွန်တော်မျက်စိရှိမှာနော်လာတော့တော့ဘယ်လောက်မဆိုးပါဘူးအပြည့်ပြည့်နဲ့ဆိုးဆိုးလာတာကံကောင်းတော့မှဆိုတာနေပါပဲနောက်ဆုံးကျွန်တော် respirator body တော့မတင်ဘူးကျွန်တော်အဲ့တယောက်ကတော့ကျွန်တော်အတွက်စိတ်အဖြစ်ဆုံးပေါ့နော်လုံခဲ့တဲ့တစ်နှစ်လောက်ပြန်ပြောပါလို့ရှိရင်နောက်ဆုံးကျွန်တော် 60L oxygen တော့ဒီအရာကနေ 60L ပေးပြီးတော့ကျွန်တော် steroid နဲ့ကျွန်တော် treat လိုက်တဲ့အခါမှာ ACC ပါပဲ oxygen မလိုပဲအိမ်ပြန်သွားတယ်ဆိုတော့စေးမထိုးတော့လို့ရှိရင်စိတ်ဖြစ်နေတာအမှန်တရားပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီယောဂဖြစ်မဖြစ်သိဖို့အတွက်ရောစစ်ဆေးတင့်တဲ့အပိုင်းနဲ့ပတ်သက်လို့ဘယ်လိုအကြံပြုချင်တယ်လဲဆရာ
ဒီမနိုင်ငံမှာလည်းကိုယ်ကိုယ်တိုင်အိမ်မှာစစ်လို့ရတဲ့တက်စီလည်းပေါ်နေပါတယ်ရှိတယ်ရှိပါတယ်စစ်ကြည့်ပါ positive ဖြစ်မိသားစုနဲ့ဖွဲ့နေကြတာပေါ့လေအများစုကပြောတယ်ကျွန်တော်တို့ဘယ်နည်းလောက်ထိနေသင့်တယ်လဲပေါ့နော်ကျွန်တော်ကတော့ဒီနိုင်ငံရဲ့ principle အရပဲကျွန်တော်ပြောတာပါကျွန်တော်ကတော့5ရက်တော့အနည်းဆုံးနေစီချင်တယ်ပေါ့လေ positive ဖြစ်တဲ့နေရာနေဒါမှမဟုတ်လဲအဲ့5ရက်အတွင်းမှာချောင်းထက်ဆိုးနေရင်တော့နည်းနည်းပူပြီးတော့နေရမှာပေါ့နော်ဘာလို့ဆိုချောင်းဆိုးနေတယ်များကူတာပေါ့လေဆိုကိုကိုတိုင်းအပြင်ကိုမသွားဘူးကိုယ်အိမ်ထဲမှာပဲကိုနေတယ်မျက်နှာကို face mask တွေအုပ်ထားမယ်လက်တွေကိုတတ်နိုင်တဲ့လောက်ဆေးတယ်ဒါတွေလုပ်လို့ရှိရင်တော့တခြားလူတွေလည်းမကူပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီယောဂဖြစ်ပြီးတာကိုသိတဲ့အချိန်မှာပေါ့နော်ဒီကုသမှုဘိုင်းနဲ့ပတ်သက်လို့ရော
လေဘင်းနာရင်လေဘင်းနာနဲ့လျှောက်ကူပါချောင်းဆိုးရင်ချောင်းဆိုးတဲ့ဆေးကိုကူပါနာစီးရင်နာစီးတဲ့ဆေးကိုကူပါဖြစ်လို့ရှိရင်တကြွန်းတော့နားလေတော့နော်ဆရာဝန်တွေဆရာမတွေကုနာပြုတွေဆေးအကူတွေသူတို့မေးပါအင်တာနက်ပေါ်မှာတွေ့တဲ့ message တွေတို့ကိုလူပြောလို့ဒီလူပြောလို့ဒီလိုဟာမျိုးတွေကိုတော့ရှောင်ရှားလို့ရှိရင်တော့ဒုက္ခရောက်ခြင်းဟာတော်တော်လေးဒုက္ခပြဿနာဖြစ်တဲ့ဟာကိုကျွန်တော်ကာကွယ်နေပ
ါဘူး။ဟုတ်ကဲ့ဆရာ။နောက်ရောအကြံပြုဖို့ရှိသလားဆရာ
။နောက်ဆုံးတစ်ခုကတော့ဈေးတောက်တဲ့အပိုင်းတွေပေါ့နော်။ဒီမြန်မာနိုင်ငံမှာလည်းတောက်နေကြတဲ့ဈေးတွေရှိပါတယ်။ကျွန်တော်ဒီနိုင်ငံမှာလည်းပေးပါတယ်။ဈေးကနှစ်မျိုးရှိပါတယ်။ One is called the Passover လို့ခေါ်ပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံမှာ Monoprevier ဆိုတဲ့ဈေးတောက်တူရှိပါတယ်။ဒီဈေးတွေကဒီအများနဲ့တောက်ဆရာလေလိုချင်မှတော့လိုတာပါ။နံပါတ်၁ကဒီဆရာဝန်ကိုမပြောဘဲနဲ့ကိုယ်ကိုယ်တိုင်သွားပြီးဈေးကမ်းမှာဝယ်ပြီးမတောက်ပါနဲ့။ပါဖြစ်လို့လဲဆိုတော့နံပါတ်1ဖြစ်တဲ့ဗမာနိုင်ငံမှာအခုလော်လော်ဆယ်မှာရနိုင်တဲ့ Passover လို့ခေါ်တဲ့ဆေးပေါ့နော်မတောက်ရတဲ့လူတွေရှိပါတယ်နံပါတ်1ကကြောက်ကပ်ပြက်နေတဲ့လူတွေပါဒီဆေးကတောက်လို့မရပါဘူးကြောက်ကပ်ပြက်တယ်ဆိုတော့ကိုကကြောက်ကပ်ပြက်လားမပြက်လားသိနေရင်တော့ကောင်းတာပေါ့နော်မသိဘဲနဲ့သွားပြီးတောက်လို့ကြောက်ကပ်ပြက်သွားရင်ဒုက္ခရောက်တယ်သူက kidney function ရဲ့90ရာခိုင်နှုန်းအောက်ဆိုလို့ရှိရင် dose ကို short ရပါတယ်ဆိုတော့ကျွန်တော်တို့ဆိုလို့ရှိရင်အမြဲတမ်းမေးတယ်ကျွန်တော်တို့ဒီနိုင်ငံမှာရှိတဲ့ဆေးကမ်းဆိုတော့ကျွန်တော်ရေးပြလိုက်ရင်တော့မှ pharmacist ဆိုခေါ်တဲ့ဆေးရောင်းတဲ့နေရာအဲ့ဒီနှစ်ခုကိုပြန် check ပါနံပါတ်1နဲ့မှာကြောက်ကပ်ပြဿနာရှိသလားနံပါတ်2ကဗမာနိုင်ငံမှာတော့ဒီလောက်3,000မရှိပါဘူးဒါပေမဲ့လည်းတချို့လူတွေသုံးပါတယ်သွေးကျဲဆေးတောက်နေတာပေါ့နော်သွေးကျဲဆေးဆိုတာဒီ vitamin K ကနေတဆင့်ထုတ်တဲ့မဟုတ်တော့ဒီ anticoagulation တောက်နေ L2 Eliquis နဲ့ Xarelto တောက်တဲ့လူတွေပေါ့လေအဲ့ဒီဆေးကိုလုံးဝတောက်လို့မရပါဘူးဘာဖြစ်လို့လဲဆိုတော့ဒီဆေးနှစ်ခုကလုံးဝမတည့်ပါဘူ
းဟုတ်ကဲ့ဆရာနောက်ရော
နောက်တစ်ခုကတော့ HIV သမားတွေပါပေါ့နော်ဘာမှနိုင်ငံမှာတော့ဒီပိုင်းကတော့နည်းနည်းလေးနေပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီဆေးထဲမှာဆိုရင် HIV ဆေးတစ်မျိုးဖြစ်တဲ့ novel ပါလာပြီးသားဖြစ်နေတဲ့အတွက်ကြောင့်ပေါ့လေဆိုတော့ဒီအချက်၃ချက်ကတော့ဒီဆေးမတောက်ခင်မှာတိကိုသိရပါမယ် Monoprevair ကတော့ညာတော့အဖြစ်ကတော့သိလည်းမသုံးပါဘူးဒီနိုင်ငံမှာကျွန်တော်တို့ကပထမ category မရတဲ့လူတွေကိုမှလာကျွန်တော် Monoprevair ကိုပေးတယ်သူကတော့ကြောက်ကပ်ပြတ်တာဘာမှသိပြီးမစိုးရင်ရတဲ့အတွက်ကြောင့်တော့ okay ပါတယ်သူကတော့တောက်လို့ရှိရင်မနဲ့လေးလုံးညလေးလုံးပေါ့နော်44ကျွန်တော်သုံးတယ်ဒီ Passlovic ကတော့မနဲ့သုံးလုံးညသုံးလို့ဆိုတော့ကြောက်ကပ် function 30အထိဆိုရင်တော့ကျွန်တော် 50 mg ပေါ့နော်90ရတဲ့30ဆိုရင်တော့ 50 mg strength သုံးပြီးတော့ above ဆိုလို့ရှိရင် normal kidney function ဆိုရင်တော့ 100 mg သုံးပါတယ်ဆိုတော့ဒီဆေးတွေတောက်လို့ရှိရင်ကောင်းလားဆိုတော့ clinical data ကိုပဲကျွန်တော်ပြောတာပေါ့လေသူကတော့ Pfizer နဲ့ထုတ်တဲ့ medication ပေါ့နော်ဒီနိုင်ငံမှာတော့သူကတော့ကောင်းပါတယ်သူတို့ပြောရရဆိုရင် 88 ရာခိုင်နှုန်းတော့အထိဆေးရုံတက်သွားတဲ့လူတွေတို့သူတို့ဒီဆေးကိုပေးထားတဲ့လူတွေမှာအသေးပြောက်ဖြစ်သွားတဲ့လူကတယောက်မှမရှိပါဘူးဆိုတော့သူကဆိုထားပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမြင့်ရဲ့အပတ်စဉ်ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ရှင်အခုတော့နေဆက်ဒေတာသတင်းတောက်တွေအပတ်စဉ်စူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြပါ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့မိုးပြဲမြို့မှာတိုက်ပွဲအတွင်ပိတ်မိနေတဲ့ပြည်သူ100လောက်ကိုစစ်တပ်ကလူသားတိုင်းအဖြစ်ဖမ်းဆီးထားတယ်ဆိုတဲ့သတင်းရခိုင်ပြည်နယ်ကြောက်တော်မှာစစ်တပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်ကိုဝင်နေစီလာစီအမျိုးသမီးတယောက်နှလုံးရက်သေဆုံးသွားပါတယ်သတင်းလောကတွေတဲမှာတော့ထိုင်းမြန်မာနယ်စပ်ကဂရီနီအမတ်1ဒုက္ခသည်စခန်းမှာကိုဗစ် -19 ကူးစက်မှုတွေတကြောပြန်ဖြစ်ပွားနေတဲ့အကြောင်းကိုနားဆင်ကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြင်းမြို့မှာပိတ်မိနေတဲ့ပြည်သူတွေကိုတစားခံလူသားတိုင်းအဖြစ်စစ်တပ်ကဖမ်းထားတယ်လို့တော်လိုင်းရေးမဟာမိတ်ပူပေါင်းတပ်ဖွဲ့တွေကပြောဆိုလိုက်ပါတယ်စစ်တပ်အနေနဲ့တင့်ကားတွေအသုံးပြုပြီး120မမတာဝေးအတွဲလိုက်ပစ်ဒုံးကျည်တွေနဲ့ဆက်တိုက်ပစ်ခတ်နေတာကြောင့်လူနေအိမ်ပျက်စီးမှုတွေရှိခဲ့တဲ့အပြင်မြို့တွင်ပိတ်မိနေတဲ့ပြည်သူတွေကိုလည်းတစားခံလုထားတယ်လို့နောက်တန်းမှကြံခဲ့တဲ့မဟာမိတ်ပူပေါင်းတပ်ဖွဲ့ဝင်တယောက်ကပြောပါရယ်စက်တင်ဘာလ21ရက်နေ့အထိမိုးပြင်းမြို့ဆက်တော်ရဘုံကြီးကျောင်းနဲ့မွေတော်ဘုံကြီးကျောင်းတို့မှာထွက်မပြေးနိုင်တဲ့ပြည်သူအယောက်100လောက်ပိတ်မိနေပြီးသူတို့ကိုစစ်တပ်ကတစားခံလူသားတိုင်းအဖြစ်လုထားတာဖြစ်တယ်လို့သိရပါရယ်
ရှမ်းပြည်တောင်ပိုင်းကြည်တီမြို့နယ်ထဲမှာရှမ်းလက်နက်ကိုင်တပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်ဒုတိယပါတီ SSPP တို့ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်စက်တင်ဘာလ21ရက်နေ့မနေ့ပိုင်းကမိနစ်20ခန့်အကြာတိုက်ပွဲဖြစ်ပွားခဲ့တာပါကြည်တီမြို့နယ်အတွင်းမိုင်းနောင်လေချာကလန်းမိုင်းဟိုင်းအောက်စုပန်အိုက်ရွာနဲ့ခူနမ်တောင်ကြားနှစ်ဖက်ထိုက်တိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်နှစ်ဖက်ထိခိုက်ကြဆုံးမှုမရှိသလိုစစ်ဘေးရှောင်တွေလည်းမရှိဘူးလို့ကြည်တီဒီတာခန့်တွေကပြောဆိုနေကြပါတယ
်ရခိုင်ပြည်နယ်ကြောက်တော်အခြေဆိုင်စကတ်ခ9ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုတွေကြောင့်ခေါင်းထုတ်ရွာကကိုဝန်နေစီလန့်စီနဲ့အသက်30နှစ်အရွယ်ဒေါ်မရောင်းမှာနှလုံးရသေဆုံးခဲ့ပြီးတခြားတန်ရာရသူတွေလည်းရှိနေတယ်လို့သိရပါတယ်အလားတူကြောက်တော်မြို့နယ်ကလတန်မြစ်အထက်ပိုင်းမှာရှိတဲ့နဂရာချေးရွာကနေအိမ်တစ်လုံးမှာလည်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်10တန်းကျောင်းသားနဲ့6တန်းကျောင်းသားတို့အပါအဝင်4ယောက်တန်ရာပြင်းပြင်းထန်ထန်ရရှိခဲ့ပါတယ်စက်တင်ဘာလ19ရက်နေ့ကကြောက်တော်မြို့နယ်မှာစစ်ကောင်စီဇက်ရည်ရင်နစီးပစ်ခတ်တိုက်ခိုက်ခံရပြီးအခုလိုနောက်ထပ်လက်နက်ကြီးတွေကိုစစ်တပ်ကရန်တမ်းပစ်ခတ်နေတာဖြစ်ပါတယ်
။ပဲခူးတိုင်းဒေသကြီး KNU တပ်မဟာ3ညောင်လေးပင်ခရိုင်မုံမြို့နယ်မှာစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြောင့်ရွာမှာရိုက်ခါပြန်ယူတဲ့အသက်46နှစ်အရွယ်စစ်ရှောင်းအမျိုးသမီးတဦးထိမှန်သေဆုံးခဲ့ပါတယ်။ညောင်လေးပင်ခရိုင်အတွင်းတပ်ဆွဲထားတဲ့စစ်တပ်ကကြီးရွာလူထုတွေကိုအတင်းအဓမ္မပြောင်းရွှေ့ခိုင်းတာကြောင့်ရွာအပြင်ဘက်မှာမိသားစုနဲ့အတူတိမ်းရှောင်နေတဲ့တောင်စုရွာကနော်တူလီဖိုဟာစက်တင်ဘာလ18ရက်နေ့ကရွာရဲကိုစံပြန်ယူတဲ့အချိန်မှာကြီထိမှတည်ဆုံသွားခဲ့တာဖြစ်ပါတယ်အဲ့ဒီနေ့မှာဒီသားတွင်တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်တပ်ကတောင်စုရွာရဲကိုအကြောင်းမဲ့လက်နက်ကြီးနဲ့ပစ်တာဖြစ်တယ်လို့ဒီသားခံတွေကဆိုပါတယ်ဒါ့အပြင်မုံမြုပ်နယ်ထဲမှာပဲစက်တင်ဘာလ12ရက်နေ့တုန်းကလည်းရွာမှာရိုက်ခါပြန်ယူတဲ့စစ်ရှောင်းအမျိုးသားတဦးကြီထိမှတည်ဆုံသွားခဲ့ပါတယ်
တိုက်ထုံမြို့နယ်အတွင်းစစ်တပ်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တာကျေးရွာတွေကိုစစ်ကြောင်းထိုးလာပြီးဒေသခံတချို့ကိုတပ်ဖြတ်တာတွေကြောင့်ဒေသခံတေဆုံးမှုတွေရှိခဲ့ပြီးထိတ်လန့်ကြောက်ရွံ့နေကြတယ်လို့စက်တင်ဘာလ20ရက်နေ့မှာကရင်အမျိုးသားစည်းရုံး KNU ကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတိမ်စရက်အခြေဆိုင်အမြောက်တပ်အမတ33ညကနေ120မမလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်ဇီးပြောင်းကျင်းနယ်အတွင်းလက်နက်ကြီးနှလုံးခရွဲကျင်းနယ်အုပ်စုအတွင်း3လုံးကျရောက်ပောက်ကွဲခဲ့ပါတယ်။ခမာယာနစ်3ညခွန်ကလည်းလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်ဇီးပြောင်းကျင်းရွာနယ်အတွင်း3လုံးခရွဲကျင်းနယ်အတွင်း1လုံးကျရောက်ပောက်ကွဲခဲ့ပါတယ်။
ချင်းပြည်နယ်ဟာခါမြုတ်နယ်မြေစုစုပေါင်းရဲ့90ရာခိုင်နှုန်းကျော်ကိုထိမ့်ချုပ်နိုင်ပြီလို့ချင်းလန်းကာကွယ်တပ်ဖွဲ့ CDF ဟာခါကောင်စီကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဟာခါတပ်ဖွဲ့တို့အကြား တပ်ဖွဲ့ပေါင်း103ကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဘက်က419ဦးသေဆုံးခဲ့ပြီး190ကျော်လဲဒဏ်ရာရရှိခဲ့တယ်လို့ဟာခါမြို့နယ်ရဲ့90ရာခိုင်နှုန်းကျော်ကိုလည်းထိချုပ်နိုင်ခဲ့ပြီလို့စက်တင်ဘာလ18ရက်နေ့ဇွဲနဲ့ထုတ်ပြန်တဲ့ CDF ဟာခါကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် CDF ဟာခါတပ်ဖွဲ့ဟာချင်းပြည်နယ်မှာမြို့တွင်းစစ်စင်ရေးအများဆုံးဖော်ဆောင်တဲ့တပ်ဖွဲ့ဖြစ်ပြီးစစ်အာဏာသိမ်းပြီးနောက်မြို့တွင်းစစ်စင်ရေးအကြိမ်ပေါင်း90ကျော်ပြုလုပ်ခဲ့တယ်လို့လည်းသိရပါတယ်
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါ။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဂရီနီအမှတ်1ဒုက္ခသည်စခန်းမှာ COVID-19 ရောဂါပြန်လည်ဖြစ်ပွားနေပြီးတော့လူဦးရေ150ကျော်အထိကူးစက်ခံနေရပါတယ်။အသေးစိတ်အခြေအနေနဲ့ဒုက္ခသည်တွေဘာတွေကိုစိုးရိမ်နေကြသလဲဆိုတာကိုတော့ကျွန်မအမီးကနေတင်ဆက်ပြီးသွားမှာဖြစ်ပါတယ်။ဂရီနီအမှတ်1ဒုက္ခသည်စခန်းမှာစက်တင်ဘာလဇန်ပိုင်းကလေးကစတင်ပြီးတော့ COVID-19 ရောဂါကူးစက်မှုတွေပြန့်ဖြစ်နေတာလို့ဒုက္ခသည်စခန်းကကျန်းမာရေးဝန်ထမ်းတယောက်ကပြောပါတယ်
။ကျွန်တော်ဒီကိုဗစ်ဆက်ဖြစ်တာဒီကိုလာဘက်တရနေနေစားကိုလာဘက်တရစားနေဖြစ်နေမှာရဲ့တယ်လို့ရှိတယ်။အခုဒီတရဒီမိနစ်စီရတရငါတဲ့ရှိဒီချီလူငယ်လာအခုလို့ရှိတယ်။အခြေအနေကတော့ကိုဗစ်လက္ခဏာကျေလွန်တာတချို့လူနာစီဗမ်ချင်းနဲ့နစီလက်တော်ဆိုရှိတယ်။နလက္ခဏာရှိတာပုံများကကိုအဲ့ဒီလက္ခဏာတွေတော့အများကြီးဖြစ်စုနာဖြစ်ချောဆူလက်ချမ်းနိုင်တယ်
COVID-19 ကူးစက်ခံထားတဲ့သူတွေကိုဒုက္ခသည်စခန်းရဲ့ကျန်းမာရေးဌာနကဝန်ထမ်းတွေကတာဝန်ယူကူတာပေးနေရတယ်လို့သိရပါတယ်။ဂရီနီအမှတ်1ဒုက္ခသည်စခန်းပြင်ပကိုသွားပြီးပြန်လာတဲ့သူတွေစပြီးတော့ဖြစ်ရကနေတက်ဆင့်ကူးစက်မှုတွေဖြစ်လာတာလို့ဂရီနီအမှတ်1ဒုက္ခသည်စခန်းကကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ဒီစခန်းမှာပထမအကြိမ် COVID-19 ရောဂါဖြစ်ပွားတော့ကဒုက္ခသည်တွေကိုစခန်းပြင်ပကိုထွက်ပြီးအလုပ်လုပ်ကင်ခွင့်တွေပိတ်လိုက်တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။အဲ့ဒီလိုလုံလိုက်တဲ့အတွက်ဒုက္ခသည်တွေဟာဝင်ဝင်ရရှိရေးအခွင့်အလမ်းတွေဆုံးရှုံးခဲ့ရတဲ့အပြင်စားဝတ်နေရေးဖြစ်ရှင်းရမှာလည်းအခက်အခဲတွေနဲ့ကြုံတွေ့ခဲ့ရတယ်လို့ဒုက္ခသည်တွေကပြောပါတယ်။အခုတစ်ချိန်မှာလည်းယောဂဖြစ်ပွားမှုနှုန်းတိုးလာပြီးစခန်းကိုပိတ်ချလိုက်မှာကိုဒုက္ခသည်တွေကစိုးရိမ်နေကြပါတယ်။စခန်းကိုပိတ်ချလိုက်မယ်ဆိုရင်ဒုက္ခသည်တွေအတွက်အခက်အခဲမှုတွေကိုကြုံရနိုင်တယ်လို့ဂရီနီလူမှုအသင်းအဖွဲ့များကွန်ရဲ့ KCSN ရဲ့ပြောရေးဆိုခွင့်ရှိသူခူရူဘီကပြောပါတယ်။
စခန်းနေလူထုတွေကအခုလိုများထောက်ပါလာလဲမရှိဘူးပေါ့မရှိဘူးဆိုတာတလောက်ကိုပြောင်းများတွဲစီ950တော့ရအဲ့လောက်ပဲလူဘယ်လိုမှစင်ပြေကိုကိုထုကိုထားမဲ့ဆက်ပြီးသားပေါင်းရတဲ့ဖြစ်တော့တစ်ခါပြပါကခဲကတော့လောဆက်လောက်နေရလားဆိုတော့ဒီလိုယောဂါထပ်တိုးလာပြီးတော့လောတော့ချတယ်ဆိုလို့ရှိတော့အဓိကတော့သဝနေရေးစေတနာကြီးပြီးစေဝမယ်ဆိုလို့ချင်ပဲစခန်းနေလူထုတွေနဲ့
ဂရီနီအမတ်တဒုက္ခသည်စခန်းဟာထိုင်းနိုင်ငံမြောက်ပိုင်းမဲအောင်ဆောင်ခရိုင်တွင်းမှာရှိတာဖြစ်ပြီးလူဦးရေ8000ကျော်ရှိတယ်လို့သိရပါတယ်။အဲ့ဒီစခန်းမှာပထမအကြိမ် COVID-19 ရောဂါဖြစ်ပွားခြင်းကလူဦးရေ1688ယောက်အထိကူးစက်ခံခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုင်းသားတွေနဲ့ဗမာလူမျိုးစုအကြားမှာနှစ်ပေါင်းများစွာအငင်းပွားနေကြတဲ့ရှစ်ပြည်နယ်မှုအကြောင်းကိုကြားကြရမှာပါဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးမှာရှစ်ပြည်နယ်မှုကဘလောက်ထိအရေးကြီးပါသလဲရှစ်ပြည်နယ်မှုနဲ့ပတ်သက်ပြီးတိုင်းသားခေါင်းဆောင်တွေကလက်ရှိနိုင်ငံရဲ့အခြေအနေအရဘလိုမျိုးမြင်ကြပါသလဲရမင်းကစူးစီးတင်ဆက်ထားပါတယ်ရှင
်ဗမာလူမျိုးစုကလည်းအမျိုးသားပြည်နယ်တရလိုအပ်တယ်လို့ဆိုနေကြသလိုရှမ်းနေအပြင်ရှမ်းပြည်နယ်အတွင်းကတအံပလောင်ဝဘိုးအိုးတို့ကလည်းပြည်နယ်တတ်မှတ်ပေးဖို့တောင်းဆိုနေပြီ။မိုင်းလောင်အထူးဒေသလေးကလည်းကိုပိုင်အောက်ချုပ်ခွေးရဒေသတတ်မှတ်ပေးဖို့တောင်းဆိုတာတွေရှိနေပါတယ်။ဒီနေရာမှာနှစ်ပေါင်းများစွာကြာပြောနေကြတဲ့ရှစ်ပြည်နယ်မှုကရောနိုင်ငံရေးအတွက်ထပ်ပေါက်ရှိနိုင်ပါမလား။ရှစ်ပြည်နယ်မှုကရှမ်းပြည်နယ်ရဲ့အခြေအနေကိုပိုပြီးဆိုးရွားသွားနိုင်တယ်လို့ဆိုလာသူကတော့ပို့အိုမျိုးသားဖွဲ့ချုပ် PNO ကဘိုလ်လုံးမှုဆောင်စောခွန်ကျော်ဝင်းဖြစ်ပါတယ
်ကျွန်တော်တို့အမြင်ကတော့ပါတော့လုံးနေကြည့်ပါအဲ့ဒီမှုနဲ့ချင်းတုံးသွားမယ်ဆိုတော့ကျွန်တော်ပမာဘယ်တော့မှငင်းချမ်းမှာမဟုတ်ဘူးနိုင်ငံရေးရလည်းညှိနှိုင်းလို့ဘယ်တော့မှရမှာမဟုတ်ဘူးအထူးသဖြင့်ချမ်းပြည်နယ်ကကိုဆိုးသွားနိုင်တယ်ပေါ့နော်အားလုံးကဟုတ်တာအဲ့လိုဆုံးဖြတ်လုပ်ရတော့လက်နက်ကပြဿနာလေလူမျိုးရေးပြဿနာဖြေရှင်းနိုင်မှာမဟုတ်ပေါ့နော်နောက်တစ်ခုကဒီနယ်ပြည်သူအကလူမျိုးအခြေခံနဲ့ပြည်နယ်လည်းဖြစ်နိုင်တယ်လူမျိုးအခြေခံတော့ပိုအိုးမှပလောင်မှဝါမှမဟုတ်ပေါ့ညို့နော်အဲ့တက်ကြရတိုင်းလာနေတဲ့ဒူးရီကိုချိန်ခံပြီးတော့လာလဲဒီမူအနေနဲ့ချထားပြင်းတဲ့အဲ့လိုပဲမြင်တယ်ပေါ့နော
်ကချင်နိုင်ငံရေးသမားဦးခွန်ကအောင်ခန်းကတော့1948ပင်လောင်စာချုပ်အရအရင်ဆုံးဖော်ဆောင်ပြီးမှကျန်တဲ့အပိုင်းတွေကိုလှုပ်ဆောင်ရင်ပိုးပြီးတဘာဝကျလိမ့်မယ်လို့ဆိုပါတယ
်အဓိက1948ခုနှစ်ပင်လောင်စာချုပ်ကအဓိကတော့ရှစ်ပြည်နယ်မူအရပဲသွားတဲ့အပိုင်းတွေ Pipare, Dajong Lady, what do you Paul Sombiba, no Bangube, Echano Blue New Loving, Gomless or the Hamuro, a look on the Bubima the Bawa Charlie.
Pamatanyanarigo, Pamabine Payame, Sure, Yusaha, Amyotae, Soya Tarelo, Yusa Tare do Rile, Shibare, Nanga ye Lila don't tattoo, Utan Sunanga, Okulu Piaware.
လူမျိုးတိုင်းဟာတန်းသူခွင့်ရင်းကြီးရမယ်။လူမျိုးတိုင်းဟာတန်းသူခွင့်ရင်းကြီးရမယ်။ဒါပေမဲ့မတူတဲ့ရုပ်ဘဝကိုလိုက်ပြီးတော့တချို့ကတန်းချင်းချင်းပဲ။တချို့ကပြင်းနေစံတန်းချင်းချင်းပဲ။တချို့ကခရိုင်စံတန်းတော့ပဲ။ရှစ်ပြည်တော်မူဆိုတာဟာမမကြီးရဲ့လူမှုစီးပွားရေးအနေထားနဲ့ပြောလို့ရှိရင်ရှစ်ပြည်တော်မူဟာတကယ်ကြတော့မမကြီးရဲ့ရုပ်ဘဝအကြောင်းချက်ဒီနဲ့မတိုက်ဘူး။
ရှိပြည်နယ်မှာဖော်ဆောင်ရတဲ့နိုင်ငံတွေကတိုင်းရင်းသားအလုံးတန်းတို့ခွေရရရှိဖို့ကအဓိကဖြစ်တယ်လို့ပြောပါရယ်။လက်ရှိမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းဒေသကြီးခုနှစ်ခုပြည်နယ်ခုနှစ်ခုကိုပိုင်အုပ်ချုပ်ခွင့်ရတိုင်းတစ်ခုကိုပိုင်အုပ်ချုပ်ခွင့်ရဒေသငါးခုနေပြည်တော်ကောင်စီအနေနဲ့တစ်ခုစသဖြင့်စစ်ဆေးသတ်မှတ်ပြဌာန်းထားပါတယ်ရှင်။
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါအရှင်။မိုးမြင့်မြို့ကတိုက်ပွဲအတွင်းပိတ်မိနေတဲ့ပြည်သူ100လောက်ကိုလူသားတိုင်းအဖြစ်စစ်တပ်ကဖမ်းဆီးထားတယ်လို့တော်လိုင်းရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မှာစစ်တပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်ကိုဝင်နစ်စေးလာစေနဲ့အမျိုးသမီးတယောက်နှလုံးရသေဆုံးခဲ့ပါတယ်။
တို့ရရှင်တွေခုနားဆင်နေကြတာကတော့ကျမတို့ FIBA ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။နေ့စက်ဒေသသတင်းထောက်တွေစူးစီးတင်ပြပေးနေတဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ချန်နေမနေ့ခင်အတွက်သတင်းပတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြ
ဖြစ်မဲ့ရေပြောနေရတွေဟာလုံးဝလက်ခံနိုင်စရာမရှိတဲ့အကြောင်းနဲ့ရုရှားထိန်းချုပ်ရာဒေသတွေမှာလူမှုဆန္ဒခံယူမဲ့အစီအစဉ်အားလဲကုလသမဂ္ဂဘရင်ဂျင်နဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးလက်အောက်ခံဖြစ်သွတ်သွင်းတဲ့လုပ်ရတာဖြစ်လိမ့်မယ်လို့ကုလသမဂ္ဂအကြီးအကဲကလွန်ညွန်ရေးကောက်စီကိုပြောလိုက်ပါတယ်။ဒီရင်ကစစ်နောက်မစင်စားဘူးတဲ့နျူကလ িয়ার ဆစ်ဖြစ်မဲ့ရေအခုခါဆွေးနွေးစရာကိစ္စဖြစ်လာနေတာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြာစာပြင်နေ့လွန်ညွန်ရေးကောက်စီအစည်းအဝေးမှာပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့အစဉ်ချင်းမဲ့နျူကလ িয়ার နဲ့ချင်းချမှုတွေရပ်ဖို့လွန်ညွန်ရေးကောက်စီဖော်ဝင်နေရှင်းရှင်းလင်းလင်းသတင်းစကားပါဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်။အမျိုးသမီးတွေရက်ဖက်ဖွဲ့စည်းတွေကတချွာလှရှားသူတွေငင်းကျန်းစွာဆန္ဒပြသူတွေရဲ့အခွင့်အရေးတွေကိုချိုးဖောက်မှုနဲ့အီရန်လူမျိုးရေးတပ်ဖွဲ့ဝင်9ယောက်ကိုအမေရိကန်ဗန်ဒါယူညီဌာနကပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်ပါတယ်။တံခတ်မှုအသစ်မှာတော့အီရန်နိုင်ငံကကိုချင်းသစ်ကထိန်းသိမ်းရေးရက်တပ်ဖွဲ့အကြီးအကဲမိုဟာမက်ရူစတာမီချက်မာကာချင်းနဲ့တီရန်မျိုးတော်ဆိုင်ရာဒါရိုက်တာဟာချာမက်မီယာဇာယီတို့ကိုပြစ်မှတ်ထားအရေးယူခဲ့တာပါ။မီယာဇာယီကိုတော့ရက်တပ်ဖွဲ့ကဖမ်းထားစေအီရန်မျိုးသမီးမာရှာအမီနာတည်ဆုံးမှုအတွက်ဆန္ဒပြပွဲတွေပေါ်ပေါ်ရကယာရုကအနာပေးထားတယ်လို့လည်းတင်းတင်းထွက်ပေါ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်ပြည်တွင်းပြည်ပကရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုဆရာအကူအညီဖြင့်နောက်ထပ်ဒေါ်လာသန်း190ကျော်ပေးရသွားမယ်ကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။အခုပေးမယ့်အကူအညီနဲ့ပါဆိုရင်ရိုဟင်ဂျာ9,400ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရတဲ့2019ခုနှစ်ဩဂုတ်လကစလို့အမေရိကန်ကထောက်ပံ့နေတာ1.9 ဘီလီယံနီးပါးရှိနေပြီလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြာစာပြင်းနေ့ထုတ်ပြန်ချက်မှာပြောဆိုထားတာပါ။အကူအညီပေးမဲ့အထက်ကဒေါ်လာ93သန်းကျော်ကိုနိုင်ငံရဲ့ဝန်ကြီးဌာနကပေးမှာဖြစ်ပြီး89သန်းကျော်ကိုတော့အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကတစ်ဆင့်ပေးမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လေးဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာရီကတော့ဂျီမီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOA ရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းကျမတို့ Wine.2 Wine.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပ
We'll be right back. This program has come to you from the Voice of America, Washington.